Welcome to the Voice of America in Burmese.
မင်္ဂလာပါရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီကနေ2016မေလ20ရက်တောက်ကြာနေ့မနက်ခင်း VOA စီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ2432နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်ဒီမနက်စီစဉ်မှုကတော့ကျမနန္ဒာချမ်းပါရှင
်မင်္ဂလာပါရှင်ကျမကခင်မြတ်သက်ပါဒီမနက်ခင်းသတင်းတွေကိုကိုရဲကောင်နဲ့အတူချင်ရပေးပါပါပြင်သစ်နိုင်ငံကနေအီဂျစ်ကိုပြန်လာတဲ့အီဂျစ်ဂျက်လိန်ဟာကယ်ရိုမြို့နားရောက်လာချိန်မှာပင်လယ်ထဲပြတ်ကျခဲ့တယ်လို့ယူဆပြီးရှာဖွေနေခဲ့ပေမဲ့ဒီအဲ့ဒီယူဆတဲ့နေရာမှာမရှိဘူးလို့တာဝန်ရှိသူတွေကပြောပါတယ်American စစ်လေရင်ကိုတရုတ်လေရင်တွေကဟန်တားမှုမှာအန္တရာယ်ရှိတဲ့လုပ်ရဖြစ်တယ်လို့ American ဘက်ကပြောကြားလိုက်ပါတယ်။မြန်မာသမ္မတဦးထင်ကျော်ဟာအခုရုရှားနိုင်ငံဆိုချီမှာရောက်ရှိနေပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမန္တန်တားရေ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးတော့ရှင်တွေနားဆင်ကြမှာကအခုနောက်ဆုံး American ကတက်တန်းတိုးလိုက်တဲ့မြန်မာနိုင်ငံပေါ်ဒဏ်ခတ်အရေးယူမှုပေါ်မြန်မာရေးကျွမ်းကျင်သူတွေကဘယ်လိုသုံးသပ်ခဲ့ကြပါသလဲ
။ I think the US wants to send two messages.The first message is that
အခုလိုပြောကြားချက်တွေနဲ့အတူမြန်မာပေါ်အမေရိကန်ကဒဏ်ခတ်မှုတက်တန်းတိုးတဲ့အပေါ်မြန်မာနိုင်ငံရေးပါတီတချို့ရဲ့အမြင်ကိုလည်းကြားဖို့ရှိပါတယ်ရှင်။တခါပြည်တွင်းစစ်အဆုံးသတ်ပြီးတော့ငြင်းငြင်းရဖို့အတွက် NLD အစိုးရနဲ့တိုင်းရင်းသားတွေဘယ်လိုလှုံ့ဆော်သွားဖို့ရှိသလဲဆိုတာနဲ့အတူနောက်ပိုင်းမှာလည်းကမ္ဘာအမြင့်ဆုံးဖြစ်တဲ့အေဗရက်တောင်ထိပ်ကိုရောက်အောင်လို့မြန်မာတွေဘယ်လိုတက်ခဲ့ကြသလဲပြောပြသွားဖို့ရှိပါတယ်ရှင်။ဒါတွေကိုမပြောခင်မှာအခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုရဲကောင်ကကြီးညာပေးပါမယ်ရှင
်။ပြင်သစ်နိုင်ငံပဲရစ်မြို့ကနေအီဂျစ်နိုင်ငံကိုင်ရိုကိုပြန်တန်းလာတဲ့အီဂျစ်ဂျက်လင်းဟာကိုင်ရိုမြို့နားရောက်လာချိန်မှာပင်လယ်ထဲပြတ်ကျခဲ့တယ်လို့ယူဆပြီးရှာဖွေအဖွဲ့တွေကလေယာဉ်ပျက်စီးပိုင်းခြားတွေကိုမြေထဲပင်လယ်ထဲမှာရှာဖွေနေကြပါတယ်။ဒါပေမဲ့အရင်သတင်းတွေမှာအပျက်စီးတွေကို Greek Journal မှာတွေ့ခဲ့တယ်လို့ပြောကြပေမဲ့ဒါဟာမှန်ကန်မှုမရှိပါဘူး။အခုထိတော့ဒီလင်းရဲ့ပိုင်းခြားတစ်ခုကိုမှမတွေ့ရသေးဘူးလို့အာနာပိုင်တွေကပြောပါတယ်။အခုလိုလင်းပြတ်ကျတာနဲ့ပတ်သက်ပြီးအီဂျစ်အရက်ဖက်လေကြောင်းဌာနဝန်ကြီးရှရစ်ဖာတီကအခုလိုပြောပါတယ်
။ If you analyze the situation properly, the possibility ofhaving a different action or go having a
ဒီလင်းပြတ်ကျတဲ့အခြေအနေကိုတည်တည်ချာချာလေ့လာကြည့်မယ်ဆိုရင်ဖြစ်နိုင်တာကနှီးပညာပိုင်းဆိုင်ရာချွေရဲမှုထက်အကျန်းဖက်မှုနဲ့ဆက်နွယ်မှုအများနေတာကိုတွေ့ရမှာဖြစ်ပါတယ်လို့ပြောထားတာပါဒါပေမဲ့အခုချိန်ထိတိကျခိုင်လုံတဲ့အချက်လက်တွေမရသေးဘူးလို့လည်းပြောပါတယ် Airbus ဂျက်လင်းဟာကြက်တပင်းတွေကလင်းရဲမှုတန်းနဲ့ခီးတဲ့စုစုပေါင်း66ဦးလိုက်ပါလာပြီးပြင်သစ်ကနေ၄နာရီခီးပြန်တမ်းမှုမှာ Egypt ဝင်ဟင်ပိုင်းနဲ့ထဲဝင်ခဲ့ပြီးမကြခင်မှာပဲ Radar ဘောကနေပျောက်ဆုံးသွားခဲ့တာဖြစ်ပါဒီလင်းပြတ်ကျတာဟာအကျန်းဖက်မှုနဲ့ပတ်သက်နေမယ်ဆိုရင်လုံခြုံရေးလင်းဟင်းမှုအတွက်ပြင်သစ်မှာတာဝန်ရှိတယ်လို့လည်းအီဂျစ်အရက်ဖက်လေကြောင်းဌာနဝန်ကြီးကပြောပါတယ်။တကယ်လို့ဒါဟာအဖြစ်သမားတွေရဲ့လုပ်ရဖြစ်ကြောင်းတက်တည်ပြနိုင်မယ်ဆိုရင်ဒီလင်းဟာပြင်သစ်ကနေပြန်လာတာဖြစ်ပြီးအီဂျစ်ဘက်ကမဟုတ်ဘူးလို့ပြောပါတယ်။အီဂျစ်လင်း Airbus 320ဟာရေဒါကနေအီဂျစ်စံတော်ချိန်မနေ့2နာရီခွဲလောက်မှာပျောက်ဆုံးသွားတာပါ။အဲ့ဒီချိန်ကမြေထဲပင်နဲ့အထက်မီတာ1000မှာရှိနေပြီးအီဂျစ်ဝင်ဟင်ပိုင်းနဲ့ထဲ16ကီလိုမီတာလောက်ပဲဝင်သေးတာဖြစ်ပါတယ်။ American သမ္မတ Barack Obama ကတော့အခုလိုဖြစ်ပွားခဲ့တဲ့ဝမ်းနည်းခြေခွဲပေါ်ဖြစ်တဲ့အတွက်ဝမ်းနည်းကြောင်းပြောကြားခဲ့ပြီးအခုချိန်ကဘာကြောင့်ပြက်ကျတယ်ဆိုတာကိုပြောဖို့စောင့်နေပါသေးတယ်လို့ပြောပါတယ်။
အင်္ဂါနေ့ကတောင်တရုတ်ပင်လယ်ပြင်ပေါ်ကနိုင်ငံကလေပိုင်နက်ထဲမှာပြန်တန်းနေတဲ့အမေရိကန်စစ်လေယာဉ်တွေကိုတရုတ်ဂျက်လေယာဉ်တွေကဟန်တားနှောက်ယှက်ဖို့ကြိုးပမ်းတဲ့နေရာမှာအန္တရာယ်ရှိတဲ့အပြုအမူတွေပြုလုပ်ခဲ့တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောလိုက်ပါတယ်။တရုတ်အာဏာပိုင်တွေဟာတွက်ချက်မှုလွဲချော်ပြီးလူတွေပေါ်တကယ့်အန္တရာယ်တွေကြားရောက်နိုင်တဲ့ဖြစ်နိုင်ခြေကိုရှော့ချနိုင်မှုအတွက်ဘာမှမလုပ်ခဲ့ကြဘူးလို့အမေရိကန်နိုင်ငံသားရေးဌာနကတာဝန်ရှိသူတူကပြောပါတယ်။အင်္ဂါနေ့ကတောင်တရုတ်ပင်လယ်ပြင်ပေါ်နိုင်ငံကဝေပိုင်လေပိုင်နက်ပေါ်မှာကင်းလက်ပြန်တန်းနေတဲ့အမေရိကန်ထောက်လိုင်းရေးလေယာဉ်တစ်စီးကိုတရုတ်ဖိုက်တာဂျက်လေယာဉ်တစ်စီးကဂျောင်းဝင်ဟန်တာနှောက်ယှက်ခဲ့တယ်လို့ပင်ဒဂွန်စစ်ဌာနချုပ်ကပြောဆိုခဲ့ပြီးမှအခုလိုပြောကြားခဲ့တာဖြစ်ပါတယ်။တရုတ်ဆိုရတာကတော့ဒီဖြစ်ရပ်နဲ့ပတ်သက်လို့အမေရိကန်ရဲ့ပြောကြားချက်တွေပေါ်ညှင်းဆိုထားပြီးတရုတ်ဂျက်လေယာဉ်တွေဟာအမေရိကန်လေယာဉ်ကိုစောင့်ကြည့်တဲ့နေရာမှာတာဝန်သိစွာနဲ့လုဆောင်ခဲ့တာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။တရုတ်တိုက်လေယာဉ်တစ်စီးဟာအမေရိကန်လေယာဉ်ကိုခြေရာခံစောင့်ကြည့်ရမှာဥပဒေစည်းမျဉ်းများနဲ့အညီလုဆောင်ခဲ့တာဖြစ်ပြီးဂျက်လေယာဉ်တွေဟာလုံခြုံစိတ်ချရတဲ့အကွာအဝေးမှာပဲစင်စက်မပြတ်ရှိနေခဲ့ပြီးတော့အန္တရာယ်ရှိတဲ့အပြုအမူမျိုးလုပ်ခဲ့တာမရှိဘူးလို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနကပြောခွင့်ရပုဂ္ဂိုလ်ဟောင်လီကပြောခဲ့ပါတယ်တရုတ်ကန်ယုန်ရန်တခြားမှာအနီးကပ်ထောက်လိုင်းရေးလေယာဉ်တွေပြန်တန်းတာဟာတရုတ်ရဲ့လေကြောင်းပိုင်နက်မှုကို ချိန်ချောက်မှုအသွင်ဆောင်နေတယ်လို့ပြောပြီးဒီလိုလောက်တာကိုချက်ချင်းရပ်တန့်ဖို့တရုတ်နိုင်ငံကအမေရိကန်အစိုးရကိုတောင်းဆိုထားပါတယ်
။ Israel Palestine ပြဿနာအဆုံးသတ်ရေးဦးတည်ဆွေးနွေးပွဲကိုရှေ့လာထဲမှာပြင်းထန်နိုင်ငံ Paris မြို့မှာပြန်လည်ကျင်းပမှာဖြစ်ပြီးဒီဆွေးနွေးပွဲကို American နိုင်ငံခြားရေးဝန်ကြီး John Kerry တက်ရောက်မှာဖြစ်ပါတယ်။ Israel နဲ့ Palestine တို့အနေနဲ့သူတို့တွေရဲ့လိုအပ်ချက်တွေ၊ဒေသရင်းလိုအပ်ချက်တွေပြင်တည်ငြိမ်အေးချမ်းမှုတချို့ပါပေးနိုင်မယ့်အခြေအနေနဲ့ကန့်ညီမဲ့နောက်ဆုံးအဆင့်သဘောတူညီချက်တစ်ခုရအောင်ဘယ်လိုလှုပ်ဆောင်နိုင်မလဲဆိုတာကိုတကယ်တမ်းတွေ့မြင်သိလာအောင်စူးစမ်းဖို့ရည်ရွယ်ပြီးဒီဆွေးနွေးပွဲကိုကျင်းပတာလို့ဝန်ကြီး Kerry ကပြောပါတယ်။ဒီအရှိလေပိုင်းဒေသအရေးဆွေးနွေးပွဲဟာဇွန်လ3ရက်နေ့မှာကျင်းပမှာဖြစ်ပါတယ်။ Israel ဝန်ကြီးချုပ် Benjamin Netanyahu ကတော့ဒီဆွေးနွေးပွဲကို Israel ကလက်မခံကြောင်းပြင်သစ်နိုင်ငံခြားရေးဝန်ကြီးကိုပြောကြားခဲ့တာပါ။ Israel Palestine ပြဿနာအတွက်အပြေရှားညှိနှိုင်းမှုတွေကို2014ခုနှစ်မှာပြက်ပြားခဲ့ပြီးတဲ့နောက်ပြင်သစ်ကလည်းဒီဆွေးနွေးပွဲအတွက်အဆိုပြုခဲ့တာဖြစ်ပါတယ်။အရင်ရထားတဲ့အရှိလေပိုင်းငင်းချိုင်းသဘောတူညီချက်ပြက်ပြားခဲ့ရပေမဲ့ပြန်လည်ချင်းပေါဖို့ကိစ္စတကယ်အဆင့်မြင့်ဦးစားပေးလုပ်ငန်းကြီးတစ်ခုဖြစ်တယ်လို့ဝန်ကြီး Kerry ကပြောပါတယ်။ဒါပြင်သမ္မတ Barack Obama ကဒီကိစ္စလှုပ်ဆောင်မှုအလေးနဲ့သဘောထားဆဲရှိတာမျိုးသူလည်းအလားတူသဘောထားကြောင်းပြောပါတယ်။
Egypt စစ်တပ်ဟာစိုင်းနိုင်ကျွန်းဆွယ်ဒေသမှာ IS သွေးကြွတွေကိုတိုက်ခိုက်တဲ့စစ်စင်ရေးတွေလှုပ်ဆောင်နေတယ်လို့ထိပ်တန်းအမေရိကန်ဗိုလ်ချုပ်ကြီးတဦးကပြောပါတယ်။ဗိုလ်ချုပ်ကြီး Joe Dunford က Egypt အစိုးရရဲ့စိုင်းနိုင်ကျွန်းဆွယ်မှာလက်ရှိလှုပ်ဆောင်နေတဲ့စစ်စင်ရေးတွေရဲ့ရလဒ်ကိုကြားဖို့စောင့်မျှော်နေတယ်လို့ပြောခဲ့ပါတယ်။သူအနေနဲ့ဒီကြမ်းကတော့အသေးစိတ်ချက်လက်တွေမပြောပြနိုင်သေးပါဘူး။အဲ့ဒီဒေသမှာ IS သွေးကြွအဖွဲ့ဝင်တွေအရေးအတွက်တော်တော်များများရှိနေပြီးတထောင်အထက်ထိရှိနေနိုင်တယ်လို့အမေရိကန်နိုင်ငံကခန့်မှန်းထားပါတယ်။အမေရိကန်ပြည်ထောင်စုဟာစိုင်းနိုင်ကျွန်းဆွယ်မှာရှိနေတဲ့တိုက်ခိုက်ရေးသမားတွေကိုတစ်ချိန်ကတတိတခြားရှိနေတဲ့အင်အားစုတွေအဖြစ်ရှုမြင်ခဲ့ပေမဲ့နောက်ပိုင်းမှာတော့အရှိလေပိုင်းဒေသတစ်ခွင်ပြန့်နှံ့နေတဲ့ IS သွေးကြွတွေနဲ့ဆက်ဆက်မှုကိုတွေ့မြင်လာခဲ့ပါတယ်။အမေရိကန်နဲ့နေတိုးမဟာမိတ်တွေဟာအင်းနီးချင်းလိဗျားနိုင်ငံမှာတိုက်ခိုက်ရေးသမားတွေကိုတင်နန်းပေးနေတာနဲ့လက်နက်တပ်ဆင်ပေးနေတာတွေလုပ်ဖြစ်နိုင်နေဆိုတဲ့သတင်းတွေရရှိခဲ့ပြီးတဲ့နောက်စိုင်းနိုင်ကျွန်းတွေမှာအီဂျစ်ရဲ့ ISN ရေးစစ်စင်ရေးတွေလှုပ်ဆောင်မဲ့သတင်းထွက်ပေါ်လာတာဖြစ်ပါတယ်။လိဗျားနိုင်ငံမှာ IS တိုက်ခိုက်ရေးသမား4000ကနေ6000ကျားအထိရှိလိမ့်မယ်လို့ခန့်မှန်းရပါတယ
်။ယူအေဗီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
အတိုင်းကမနေ့ကင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ရုရှားနိုင်ငံကိုရောက်နေတဲ့မြန်မာသမ္မတဦးထင်ကျော်ဟာရုရှားသမ္မတဗလာဒီမီယာပူတင်နဲ့ကြက်သပရင်းနေမှာတရားတွေ့ဆုံခဲ့ပါတယ်။ဆိုချီမြို့မှာကျင်းပနေတဲ့ရုရှားအာဆီယံဒေသရင်းခေါင်းဆောင်များရဲ့အစည်းအဝေးတွင်တရားတွေ့ဆုံခဲ့ကြတာဖြစ်ပြီးရုရှားမြန်မာနှစ်နိုင်ငံကြားဆက်လက်နဲ့ကုန်သွယ်ရေးဖွံ့ဖြိုးတိုးတက်ဖို့ရုရှားအနေနဲ့မြန်မာနိုင်ငံကိုဆက်လက်နဲ့နှီးပညာတွေရောင်းချနိုင်ဖို့မျှော်လင့်တယ်လို့ရုရှားသမ္မတကပြောကြားခဲ့တာပဲ။ဒါအပြင်ဒီလက်ရှိမှာနှစ်နိုင်ငံကြားစီးပွားရေးနဲ့ကုန်သွယ်မှုဆက်ဆံရေးတိတ်မရှိသေးပေမဲ့မကြာခင်တိုးမြင့်လာမယ့်အနေအထားရှိနေတယ်လို့နိုင်ငံရေးနဲ့စီးရေးဆက်ဆံမှုပြင်စစ်ဖက်နည်းပညာပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်ဖို့လည်းမျှော်လင့်တယ်လို့ရုရှားသမ္မတကပြောပါတယ်။ရုရှားသမ္မတက2015ရွေးကောက်ပွဲမှာ NLD အနိုင်ရခဲ့တာနဲ့ပတ်သက်ပြီးသမ္မတဦးထင်ကျော်ကိုဂုဏ်ပြုစကားပြောကြားခဲ့တယ်လို့သမ္မတဦးထင်ကျော်ကလည်းသူဦးဆောင်တဲ့မြန်မာကိုယ်စားလှယ်ဖွဲ့ကိုတရားလက်ခံတွေ့ဆုံတဲ့အတွက်ကျေးဇူးတင်ကြောင်းပြောကြားခဲ့ပါတယ်။သမ္မတဦးထင်ကျော်ရဲ့အခုရုရှားခီးစင်ဟာ NLD အစိုးရတည်တက်လာပြီးနောက်ပိုင်းသူ့ရဲ့ဒုတိယမြောက်ခီးစင်ဖြစ်ပါတယ်။ပြည်ပခီးစင်ဖြစ်ပါတယ်။စစ်စိုးရတက်တန်းတလျှောက်ရုရှားကမြန်မာနိုင်ငံကိုစစ်လက်နက်တွေရောင်းချခဲ့တယ်လို့မြန်မာစစ်ကောင်းဆောင်တွေဘက်ကရည်တည်ပေးခဲ့တာလည်းဖြစ်ပါတယ်။
လာပေါင်းများစွာကြာအောင်စိတ်ဝမ်းကွဲမှုတွေဖြစ်ခဲ့ပြီးတဲ့နောက်နေတိုးစစ်ဖက်ဆိုင်ရာအကြီးအကဲတွေဟာအဖွဲ့ဝင်နိုင်ငံတွေရဲ့အရှိတ်ဘက်နဲ့တောင်ဘက်မှာရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေအတွက်ရစုတပေါင်းတဲ့ရည်တည်ရင်ဆိုင်နိုင်မဲ့နည်းလမ်းကိုရှာဖွေနိုင်ခဲ့ပြီလို့နေတိုးအဖွဲ့အကြီးအကဲများဥက္ကဋ္ဌဂျွန်ဒန်ဖို့ကပြောလိုက်ပါတယ်။အရင်လားကကလေးကကျင်းပတဲ့ကာကွယ်ရေးဝန်ကြီးများအစည်းအဝေးတွေမှာနေတိုးအဖွဲ့ဝင်တွေအနေနဲ့အရှိတ်ဘက်ကရုရှားရဲ့ကျူးကျော်ရန်စမှုတွေကိုဦးစားပေးတုံ့ပြန်မလားနိုင်ငံတွေရဲ့တောင်ဘက်က IS သွေးကြွတွေရဲ့ချင်းချောက်မှုကိုတုံ့ပြန်မလားဆိုတာနဲ့ပတ်သက်လို့သဘောတူညီချက်မရဘဲအချင်းများနေခဲ့တဲ့အတွက်လက်ရှိဥက္ကဋ္ဌဒန်ဖို့နဲ့သူ့အရင်ဥက္ကဋ္ဌဖြစ်တဲ့ဗိုလ်ချုပ်မာတင်ဒမ်ဆေတို့နှစ်ဦးလုံးကစိတ်ပြတ်မိတဲ့အကြောင်းထုတ်ဖော်ပြောကြားခဲ့ကြပါတယ်။ခုချိန်မှာတော့နေတိုးအဖွဲ့ဝင်နိုင်ငံတွေအနေနဲ့တနိုင်ငံချင်းစီရဲ့အမျိုးသားလုံခြုံရေးအကျိုးစီးပွားတွေမတူညီပေမဲ့ဒီချင်းချောက်မှုနှမျိုးစလုံးကိုတပြိုင်တည်းတုံ့ပြန်နိုင်မှုအတွက်အမေရိကန်ခေါင်းဆောင်တွေကတိုက်တွန်းပြောကြားခဲ့ကြတာဖြစ်ပါတယ်။နေတိုးအဖွဲ့ရဲ့လုံခြုံရေးထိပ်သီးညီလာခံကိုလာမယ့်ဇူလိုင်လမှာဝါဆော့မြို့မှာပြုလုပ်ထားဖို့စီစဉ်သွားပြီးစစ်ခေါင်းဆောင်အနေနဲ့2016ခုနှစ်နှောင်းပိုင်းနဲ့2019ခုနှစ်တွေအတွက်လုံခြုံရေးမဟာဗျူဟာတွေချမှတ်နိုင်မယ်လို့မျှော်လင့်ထားပါတယ်။
အာဖဂန်နစ္စတန်နိုင်ငံမှာလမ်းမထောင်ဘုံတွေပောက်ကွဲမှုကြောင့်ကြီးတဲ့ထိတ်တန့်တမ်းမှုကြီးတူနဲ့ရတားဆက်တူတေဆုံးခဲ့ရပါတယ်။ကြက်တပရင်းနဲ့နှောင်းပိုင်းကအခုတေဆုံးခဲ့တဲ့ရတားတွေလိုက်ပါလာတဲ့ကားဟာလက်လုပ်ဖောက်ခွဲပစ္စည်းကိုဝန်တိုက်မိပြီးပောက်ကွဲတာဖြစ်ကြောင်းတည်ငြိမ်မှုမရှိတဲ့မြောက်ပိုင်းခရင်ဒေသအကြီးအကဲကပြောပါတယ်။တေဆုံးသူတွေထဲမှာအမျိုးသမီး2ဦးနဲ့ကလေးငယ်9ဦးပါဝင်ပါတယ်
။လူကြိုက်များပြီးအခပေးကားကြုံလိုက်တဲ့ဝန်ဆောင်မှုပေးတဲ့ Uber ကုမ္ပဏီဟာသူ့ဘာသာသူမောင်းနှင်သွားနိုင်မဲ့ကားတွေကိုစတင်စမ်းသပ်နေပြီဖြစ်ပါတယ်။အထူးပြင်ဆင်မွမ်းမံထားတဲ့အပြင်ဆင်တွေပါဝင်တဲ့ကားမှာရေဒါတွေ၊လေဆာစကင်နာတွေနဲ့ရုပ်ထွက်အားကောင်းတဲ့ကင်မရာတွေပါဝင်ပြီးပစ်စပန်မြို့ရဲ့လမ်းတွေပေါ်မှာမောင်းနှင်နေပြီဖြစ်ပါတယ်။ Uber ဟာမိမိဘာသာမောင်းနှင်တဲ့ကားတွေကိုတီထွင်မှုစ조사တဲ့ကုမ္ပဏီတွေအမြောက်များတဲ့ကတစ်ခုဖြစ်ပြီးဒီထဲမှာ Ford, Volvo, Lyft နဲ့ Google ရဲ့မိခင်ကုမ္ပဏီဖြစ်တဲ့ Alphabet တို့လည်းပါဝင်ပါတယ်ခင်ဗျာ။
ဒေါက်ခင်မျိုးသက်နဲ့ကိုရဲကောင်တို့ကသတင်းတွေကိုကြေညာပေးခဲ့တာဖြစ်ပါတယ်ရှင်အခုသတင်းဆောင်မတွေဘက်ကိုဆက်ပါမယ်အရင်ဆုံးတော့အမေရိကန်တန်ခတ်မှုကဘသူတွေကိုအကျိုးရှိသွားစေတယ်လဲဆိုတာကိုကြည့်အောင်ပါအမေရိကန်ဆိုးရွားကမြန်မာနိုင်ငံပေါ်တန်ခတ်ပိတ်ဆို့မှုကိုပြန်ပြီးတော့ပြင်ဆင်ရမှာအမေရိကန်ကုမ္ပဏီတွေရဲ့အကျိုးစီးပွားအတွက်အလေးပေးဆောင်ရွက်ခဲ့ကြောင်းသုံးသက်သူတွေကပြောပါတယ်အထူးသဖြင့်ခရိုနီတွေကိုအမေရိကန်ကပြစ်မှတ်ထားပိတ်ဆို့ထားတယ်ဆိုပေမဲ့စတီဗင်လော့ခေါ်ဥထုံးမြင့်နိုင်ပိုင်ဆိုင်တဲ့အေရှားဝေါ်စိတ်ကန်းတဲ့လေးစိတ်တွေကိုအမေရိကန်လုပ်ငန်းရှင်တွေအသုံးပြုခွင့်အကန့်အသတ်မရှိခွင့်ပြုလိုက်တာဟာဒီခရိုနီတွေအတွက်ပို့ပြီးတော့အကျိုးအမြတ်ရစေတယ်ဆိုတဲ့အချက်ကိုထောက်ပြပြောဆိုနေကြတာဖြစ်ပါတယ်အသေးစိတ်ကိုတော့မန်အင်ဂျင်နိုင်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင
်ဒါဟာမြန်မာနိုင်ငံရဲ့စီးပွားရေးလောကကိုခရိုနီလုပ်ငန်းရှင်တွေပဲချုပ်ကန့်ထားတာဖြစ်ပြီးသူတို့နဲ့ကင်းရှင်းလို့မရဘူးဆိုတာပြလိုက်တာပဲလို့မြန်မာလုပ်ငန်းရှင်ဦးမင်းခင်ကသုံးသပ်ပါတယ
်။ဒီကံဟိုပြန်ပြီးခွင့်ပြုလိုက်တဲ့တချို့ကမှကိုပြေဆိုခံထားရတယ်ဒီဟိုအများခွန်လို့ခေါ်တဲ့စီဝါရေးလုပ်ငန်းတွေကြောင့်တိုင်းပြည်ကဘယ်ပုံစံနဲ့တိုင်းပြည်စီဝါရေးဆက်နေနိုင်နေဦးမလဲဆိုတာလေတစ်ခါကဟိုစဉ်းစားပြရရှိတယ်။အခုဟိုပြည်စီဝါရေးကကလူလူများစုကလူနည်းစုကိုလှုပ်ကြွေးနေရလို့ဖြစ်နေတယ်။ယူတော့ပါမှာငါလုံနေကြတယ်ဟိုစီးပွားရေးလုပ်ငန်းတွေနောက်ပြီးတော့ခုနပေါင်းမစားနိုင်တဲ့လုပ်ငန်းတွေကဟိုတိုးတက်တဲ့လောက်တိုးတက်မလာဘူးအဲတစ်ခါကလည်းအဲ့ဒါရှိနေတယ်ဆိုတော့ဒါကနှစ်ဖက်သွားပဲသူတို့စီးပွားရေးလို့ခေါ်တဲ့ဥထုံးမြင့်နိုင်လို့လုပ်ငန်းရှင်တွေကတော့ဒီစိတ်ကြမ်းကိုအကန့်အသတ်မရှိဖြစ်ပြလိုက်တာကသူတည့်အကျိုးဖြစ်ဖို့များတာပေါ့နော်
ဒါပြင်အမေရိကန်ဗန်နာရေးဌာနရဲ့ OFAC ခေါ်နိုင်ငံရခြားပိုင်ဆိုင်မှုများထိမ့်ချုပ်ရေးရုံးအဖွဲ့ကနေစတီဗင်လော့သို့မဟုတ်အေရှားဝေါ်ကုမ္ပဏီက90ရာခိုင်နှုန်းနဲ့အထက်ပိုင်ဆိုင်တဲ့ကုမ္ပဏီ6ခုရဲ့အမည်တွေကိုဖော်ထုတ်ပြီး SDN ပိတ်ဆို့မှုစီးရင်မှာထက်မှန်ထည့်သွင်းလိုက်ပေမဲ့မင်္ဂလာတုံလေးစိတ်ကိုတိုးချက်တိစောက်နေတဲ့စတီဗင်လော့ပိုင်ကုမ္ပဏီအမည်တော့ပါဝင်ခဲ့ခြင်းမရှိဘူးလို့ဦးမင်းခင်ကထောက်ပြပါတယ
်။ခုနကအရှာဝါရဲ့ကုမ္ပဏီတွေကိုဆိုတာခုန90ခန့်အထက်သူ့ share ပါတဲ့ကုမ္ပဏီတွေထပ်ပြီးပိတ်ဆို့တဲ့အခါမှာအရေးကြီးတဲ့ကုမ္ပဏီခုကျန်နေတယ်။လုံးဝလည်းနှိမ့်မကုန်ဘူး။အစိုးရအနာမလွှဲခင်ပေါ့။ဒုဗမာလဤကောက်ပွဲနောက်ပိုင်းမှာမင်းအားလုံးနေသိကိုခီးတဲ့တန်းစေတိုင်းပြည်တော်ချေဖို့ဆိုပြီးအစိုးရနဲ့လူမသိသူမသိဟို MOU ထိုးအောင်ရှိတယ်။အဲ့ဒီလုပ်ငန်းကိုလုပ်နေတဲ့ကုမ္ပဏီကကျွန်တော်တို့သိထားတာကအဲရန်ကုန် Aerodrome ဆိုတဲ့ကုမ္ပဏီ။အဲ့ဒါလေဥထွင်းနေဒီရှောင်းဝါရီကုမ္ပဏီလေ။ဒါပေမဲ့အဲ့ဒီဥစ္စာကအခုထပ်ထိုးလိုက်တဲ့ကုမ္ပဏီစီးရင်နဲ့မှာ SGN list မှာပါမလာဘူး။ဟိုအမေရိကန်ရဲ့ commercial airline စီးမှုဆိုရင်ခင်ဗျားဆိုလို့ရချင်ရလားစသဖြင့်နှိမ့်နေတယ်။
အခုလိုအမေရိကန်အစိုးရရဲ့မြန်မာပေါ်ပိတ်ဆို့အရေးယူမှုကိုကြည့်ရင်ရှေ့နဲ့နောက်မတူညီတဲ့အချက်တွေရှိနေပြီးတစ်ဖက်မှာလည်းဒေါက်တာဆန်းစုကြည်ရဲ့ဆန္ဒအတိုင်းအကောင့်ထဲပေါ်ဆောင်ရွက်တာဖြစ်တယ်ဆိုတဲ့အချက်ကိုအမေရိကန်ဘက်ကပြသခြင်းပုံရကြောင်းဝါရှင်တန်အခြေစိုက်နိုင်ငံတကာသုတေသီအဖွဲ့တစ်ခုဖြစ်တဲ့ CSIS ရဲ့မြန်မာအရေးကျွမ်းကျင်သူဖောင်ဝင်က VOA ကိုပြောပါတယ
် Despite the democratic transition Washington still support Aung San Suu Kyi's position on major issues.
ဘယ်ဆိုအရေးယူမှုနဲ့ပတ်သက်လို့အမေရိကန်အစိုးရမှာမတူညီတဲ့ရည်ရွယ်ချက်တွေရှိနေတာကိုပထမဆုံးပြောပြချင်ပါတယ်။ဒီကိစ္စမှာအမေရိကန်အစိုးရကမတူညီတဲ့သတင်းစကားတွေပေးချင်ပုံရပါတယ်။ပထမသတင်းစကားကတော့ဒီမိုကရေစီနည်းအရအပြောင်းအလဲတွေဖြစ်ခဲ့ပေမဲ့အမေရိကန်နေနဲ့အရေးကြီးတဲ့ကိစ္စတွေမှာ ဒေါ်ဆန်းစုကြည်ရဲ့ရည်တည်ချက်ကိုဆက်ပြီးထောက်ခံမယ်ဆိုတာဖြစ်ပြီးပိတ်ဆို့အရေးယူမှုတွေဖယ်ရှားရေးကဒီလိုအရေးကြီးကိစ္စတွေတဲ့ကတခုဖြစ်နေရှိနေပါတယ်ဒေါ်ဆန်းစုကြည်ကအရင်အစိုးရနဲ့စစ်တပ်ပေါ်မှာနိုင်ငံရေးအရာအသာစီးရခြင်းနဲ့အတွက်တချို့သောပိတ်ဆို့အရေးယူမှုတွေကိုဆက်ပြီးထားစီခြင်းလာကိုပြသခဲ့ပါတယ
်အမေရိကန်ပြည်ထောင်စုဗန္နာရေးနဲ့အကြမ်းဖက်လုပ်ငန်းများဆိုင်ရာထောင်လန်းရေးအဖွဲ့ယာယီလက်ထောက်ဝန်ကြီးအဒမ်ဇူဘင်ကတော့မြန်မာအစိုးရနဲ့ပြည်သူတွေကိုကူညီဖို့အတွက်ကုန်သွယ်ရေးနဲ့ပိတ်ဆို့မှုမခံရတဲ့စီးပွားရေးလုပ်ငန်းတွေလုတ်ကင်နိုင်ခွင့်ရဖို့မြန်မာအပေါ်ပိတ်ဆို့ထားမှုကိုပြန်မြင့်ပြင်ဆင်ခဲ့တာဖြစ်တယ်လို့အင်ဂါနေ့ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်ရှင်
။မန်ရင်ချင်းနိုင်ပြောပြခဲ့တာဖြစ်ပါတယ်ရှင်။ဒါနဲ့တစ်ဆက်တည်းပဲဒီပေါ်နိုင်ငံရေးပါတီတွေရဲ့အမြင်ကိုလည်းဆက်ပြီးတော့ကြည့်အောင်ပါ။မြန်မာနိုင်ငံပေါ်အရေးယူဒဏ်ခတ်တဲ့အမေရိကန်အစိုးရရဲ့အမျိုးသားအရေးပေါ်အဥပဒေကိုအင်ဂါနေ့ကပြင်ဆင်ဖြည့်ဆွဲမှုတွေနဲ့အတူနောက်ထပ်တနှစ်တတန်းတိုးလိုက်တာဟာတိုင်းပြည်ကိုစီးပွားရေးအရာထိခိုက်စရာတိတ်မရှိနိုင်ပေမဲ့ NLD အစိုးရအတွက်နိုင်ငံရေးအရာသတိထားကင်တွယ်ရမယ့်အခြေအနေတွေကိုသတိပေးရာမိမောင်းထုတ်ပြရာကြနိုင်တယ်လို့နိုင်ငံရေးပါတီတချို့ကသုံးသပ်ကြပါတယ်ပြည်သူတွေရွေးကောက်တင်မြောက်တဲ့ရတားအစိုးရလက်ထက်မှာအမေရိကန်အစိုးရကပိတ်ဆို့ဒဏ်ခတ်မှုတချို့ဆက်လက်ချမှတ်လိုက်တဲ့အပေါ်နိုင်ငံရေးပါတီတချို့ရဲ့သုံးသပ်ချက်တွေကိုတော့မက်ခင်ဖြူထွေးကဆက်ပြီးပြောပြပေးပါမယ်ရှင်
မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့လူမှုရွေးချယ်ခံအရက်သားအစိုးရတက်လာပြီးတဲ့နောက်ပထမဆုံးအချိန်အဖြစ်မြန်မာနိုင်ငံအပေါ်အရေးယူတန်ခတ်မှုဖြစ်တဲ့အမေရိကန်အမျိုးသားအရေးပေါ်အဥပဒေကိုပြီးခဲ့တဲ့အင်္ဂါနေ့ကပဲနောက်ထပ်တစ်နှစ်တက်တန်းတိုးလိုက်တာပါပြင်ဆင်ဖြည့်ဆွက်ချက်တချို့နဲ့တက်တန်းတိုးလိုက်တဲ့အမေရိကန်ရဲ့အခုနောက်ဆုံးတက်ခတ်အရေးယူမှုဟာစီးပွားရေးအရာထိခိုက်စရာသိမ့်မရှိလာပေမဲ့လို့နိုင်ငံရေးအရာဖိအားပေးဖို့လိုအပ်တဲ့အခြေအနေတွေဆက်ပြီးရှိနေတာကိုမိမောင်းထုတ်ပြတာဖြစ်တယ်လို့ရှမ်းမြို့သားဒီမိုကရေစီအဖွဲ့ချုပ် SLND ခေါင်းဆောင်တဦးဖြစ်တဲ့ဦးဆိုင်ညွန့်လင်းကပြောပါတယ
်စီးပွားရေးအနေနဲ့ကတော့အများကြီးထိခိုက်စရာမရှိဘူးလို့ကျွန်တော်ထင်ပါတယ်ဒီလိုလည်းနိုင်ငံရေးအရာထိခြားလက်ခြားဖြစ်ပြီးလို့သူသဘောထားမထားဘူးအဲ့ဒီအတွက်ကိုခြံထားပြီးတယ်လို့ကျွန်တော်ထင်တယ်အဲ့ဒီဖွဲ့ကဒီအစိုးရပုံစံလေးနောက်ပြီးတော့ဒီ150အတွင်းမှာဆောင်ရွက်နေတဲ့အချက်လက်တွေနောက်ဒီဆက်ရှင်တွေကပါတဲ့ကုလအစုတွေလည်းဆက်လက်ပြီးအရှင်းတမ်းတွေလည်းဒီတည်းလို့သူပြည်လို့ရပါတယ်အဲ့ဒီအစိုးရကလည်းဒီတပ်ပူလို့ခုလူရဲ့ဆိုတဲ့အကြောင်းကိုအချက်ပြတယ်လို့ကျွန်တော်ထင်ပါတယ်
အရင်စစ်အာဏာရှင်တွေနဲ့ဆက်ဆက်တဲ့စီးပွားရေးလုပ်ငန်းတွေတရားမဝင်လုပ်ငန်းတွေနဲ့ဆက်ဆက်နေတဲ့ပုံကိုယ်တွေတိုင်းပြည်မှာဆက်ပြီးတော့ကြီးစိုးနေတဲ့အခြေအနေကိုဖိအားပေးပြောင်းလဲနိုင်ဖို့အတွက်အမေရိကန်ကပိတ်ဆို့တက်ခတ်မှုတချို့ဆက်ပြီးတော့ထားရှိပုံရတယ်လို့လူ့ဘောင်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောကသုံးသပ်ပါတယ
်ကျွန်တော်တိုင်းပြည်မှာဒီဒီမိုရှင်းနဲ့ပတ်သက်လို့တိုးတက်လာမှုတွေတစုံတရာနှေးနေသေးတယ်နောက်တစ်ခုကဟိုစစ်အာဏာရှင်တွေနဲ့ဆက်ဆက်နေတဲ့စီးပွားရေးသမားတွေတရားမဝင်ဒီလိုကြီးကြီးတွေနဲ့ဆက်ဆက်နေတဲ့စီးပွားရေးသမားတွေသမားတွေရဲ့မှာခိုင်မှာဆက်ပြီးတော့ကြီးစိုးနေသေးတာဖြစ်တယ်ဆိုတာကိုနိုင်ငံတကာအနေနဲ့ဒါမိမောက်ထုတ်ပြတာဖြစ်တယ်လို့ကျွန်တော်တို့အဲ့ဒီလိုယူဆပါတယ
်အဲ့ဒီပါတီဦးဆောင်တဲ့အစိုးရတည်ရဲ့လှုပ်ဆောင်ချက်တွေကိုစောင့်ကြည့်တဲ့အချိန်ထဲမှာစစ်ဖက်ရဲ့ဖက်ဆက်ဆံရေးပုံမူကောင်းမလာအောင်တမရဘက်ကပို့ပြီးတော့အလျှော့ပေးမှုတွေရှိလာအောင်တွန်းအားပေးတဲ့သဘောလေးဖြစ်နိုင်တယ်လို့သုံးသပ်သူကတော့ရခိုင်မျိုးသားပါတီကခေါင်းဆောင်တဦးဖြစ်တဲ့ဒေါက်တာအေးမောင်ပါအ
ဲ့ဒီဥစ္စာကတော့ကိုအနလီဆိုရပေါ်မှာအမေရိကန်ဆိုရရဲ့စောင့်ကြည့်တဲ့သဘောလို့ပဲသုံးသပ်ပါတယ်။ဘာလို့ဆိုရင်ပထမ2016ဆိုတဲ့နှစ်ကပြီးခဲ့တဲ့ဦးသိန်းစင်ဆိုရလက်ထက်ကကဏ္ဍလေးတွေတချို့ကရိုးထွေးနေတဲ့အနေအထားလေးရှိပါတယ်။အဲတော့ခု2016ကာလဟာပြီးခဲ့တဲ့ဆိုရလက်ထက်ကတော့ရှာမှတ်ခဲ့တဲ့ဒီစီမံကိန်းစီမံချက်များကိုအကောင့်ထေဖို့ရမယ့်ကာလလေးဖြစ်နေပြန်ပါတယ်။အဲ့တော့2018ကျမှပဲ NLD အစိုးရရဲ့စီမံကိန်းစီမံချက်များကိုအကောင့်ထေလက်တွေ့ဖော်ရမယ့်ကာလဖြစ်တဲ့အခါမှာအဲ့ဒီကာလမှာတော့ပြင်ဆင်ချက်အားလုံးဟာရုတ်သိမ်းသွားနိုင်တယ်လို့သုံးသပ်ပါတယ်။တနည်းအားဖြင့်ခုကာလဟာမြန်မာဒီမိုကရေစီဖွင့်ချုပ်ရဲ့ပြည်တွင်းငြိမ်းချမ်းမှုနဲ့ပတ်သက်လို့ Federal ပြည်ထောင်စုကိုတွားမဲ့ဒီချက်ကိုစီယုံဆောင်ရွက်တဲ့အခါမှာစစ်ဘက်ရဲ့ပဲဆက်ဆံရေးပို့ပြီးအရှင်ပြေလာအောင်အမေရိကန်ဘက်ကဖွဲ့ဖြည့်တစ်ခုဖြစ်ပြန်သုံးတယ်လို့သုံးသပ်ပါတယ်
။လက်ရှိမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တာဝန်နဲ့နိုင်ငံသားရေးဝန်ကြီးတာဝန်တွေယူထားတဲ့ NLD ပါတီခေါင်းဆောင်ဒေါက်တာဆန်းစုကြည်ကတော့အမေရိကန်ကအခုလိုမြန်မာအပေါ်တန်ခတ်အရေးယူပိတ်ဆို့မှုတချို့တက်တန်းတိုးလိုက်တာဟာတိုင်းပြည်အပေါ်ထိခိုက်စရာမရှိဘူးလို့ဆိုပါတယ်။ လိုအပ်တဲ့အခြေအနေတချို့ရှိနေသေးတဲ့အတွက်အခုလိုဆက်ပြီးချမှတ်တာလို့သူယူဆတဲ့အကြောင်းနဲ့မလိုအပ်တဲ့အချိန်ကျရင်တော့ဒီတန်ခတ်အရေးယူမှုတွေလည်းအဆုံးသတ်သွားမှာပါလို့ပေါ်ထူးနေကပဲစင်ကာပူနိုင်ငံသားရေးဝန်ကြီးနဲ့ပူးတဲ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွက်မှပြောဆိုသွားတာပါမြန်မာနိုင်ငံအတွင်းသိတာထင်ရှားတဲ့အပြောင်းလဲတွေမြင့်တွေ့လာရပြီမဲ့လို့အုပ်ချုပ်ရေးပိုင်းကိုအရက်ဘက်ကလုံးဝချုပ်ကိုင်နိုင်ဖို့အခြေအနေမရှိသေးတာနဲ့တခြားသောလူခွင့်ရေးအခြေအနေတွေကြောင့်ဒီဥပဒေကိုဆက်ပြီးတော့တတ်တန်းတိုးရတာဖြစ်တယ်လို့သမ္မတဥပမာလက်မှတ်နဲ့အိမ်ဘူရောရဲ့မေလ18ရက်နေ့ကြေညာချက်ထဲမှာဖော်ပြထားပါတယ်ဒီလိုအရေးယူမှုတွေဆက်ပြီးတော့ရှိနေပြီမဲ့လို့မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးနောက်ပြန်လှည့်မသွားစေဖို့နဲ့မြန်မာအစိုးရနဲ့ရောမြန်မာပြည်သူတွေနဲ့ပါအမေရိကန်ပြည်ထောင်စုကလက်တွဲဆောင်ရွက်သွားမယ်လို့လည်းသမ္မတဥပမာကပြောဆိုထားပါတယ်ရှင်
မကင်ပြူတွေပြပြခဲ့တာဖြစ်ပါလေရှင်။ကမ္ဘာအမြင့်ဆုံးဖြစ်တဲ့အေဝရက်တောင်ထိပ်အထိရောက်အောင်လို့မြန်မာတွေဘလို့တက်ခဲ့ကြသလဲဆိုတာကိုမပြောပြခင်မှာအစိုးရတဲ့လက်ထက်တိုင်းရင်းသားလက်နက်ကိုင်တွေနဲ့ငင်းငယ်ရရဖို့ဘာတွေလှုပ်ဆောင်နေကြသလဲဆိုတာကိုကြည့်ကြပါမယ်ရှင်။မြန်မာနိုင်ငံရဲ့ငင်းငယ်လုပ်ငန်းစဉ်ကိုအမြင့်ဆုံးအကောင့်ထက်ဖော်နိုင်ဖို့အတွက်မနေ့ကအစိုးရကိုယ်စားလှယ်တွေနဲ့တနိုင်ငံလုံးအပြစ်ခတ်ရစရေးစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ကကိုယ်စားလှယ်တွေတွေ့ဆုံပြီးတော့ညီလာခံဖြစ်မြောက်ရေးအတွက်ပြင်ဆင်ရေးကော်မတီတရက်ကိုဖွဲ့စည်းလိုက်ကြပါတယ်။တစ်ဆက်တည်းမှာပဲအရင်ကချမှတ်ထားတဲ့နိုင်ငံရေးဆွေးနွေးပွဲဆိုင်ရာမူပေါင်းတွေကိုလည်း NCA မှာပါဝင်လက်မှတ်မရေးထိုးရသေးတဲ့အဖွဲ့အစည်းတွေနဲ့အတူပြန်လည်ညှိနှိုင်းသွားဖို့လည်းရှိနေပါတယ်။အသေးစိတ်ကိုတော့ကိုမိုးစောကဆက်ပြီးပြောပြပေးပါရှင်။
ဟုတ်ကဲ့အစိုးရတဲ့အနေနဲ့ငင်းကြဲလုပ်ငန်းစဉ်တွေပြန်လည်စတင်ပြီး27ရာစုပင်လုံးညီလာခံခေါ်နိုင်ငံရေးဆွေးနွေးပွဲတွေစတင်နိုင်ဖို့အတွက်အစိုးရကိုယ်စားလှယ်တွေနဲ့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကကိုယ်စားလှယ်တွေဒီကနေ့ရန်ကုန်မြို့ကမြန်မာငင်းကြဲစင်တာမှာနေ့ကင်း2နာရီကနေညနေ4နာရီထိဆွေးနွေးခဲ့ပါတယ်။အဓိကဆွေးနွေးတဲ့အချက်တွေကိုတော့ပိုအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ရဲ့နာယကဘူမူကြီးခွန်ဦးကာကအခုလိုပြောပါတယ
်။အမြန်ဆုံးငင်းကြဲလုပ်ငန်းစဉ်ကိုဆက်လက်အကောင့်တွေပေါ်လှုပ်သွားဖို့ပေါ့အခုဖွဲ့လိုက်တဲ့ပြည်စည်းကော်မတီအနေနဲ့ကတော့ရှင်ရင်သွဲ NCA လက်မှတ်ထိုးပြီးအကောင့်တွေပေါ်နေတဲ့ GICM တို့ GMC တို့ UPDC တို့လည်းဆက်ထားမယ်ပြုပြင်ပြောင်းလဲရေးလှုပ်သွားမယ်တစ်ချိန်တည်းမှာပဲတွန်းပြီးတော့လုပ်နိုင်အောင်အခုပြည်စည်းကော်မတီဖွဲ့တာပေါ့ဒါအတိအကဖြစ်တယ်
အရင်အစိုးရလက်ထက်မှာဖွဲ့စည်းခဲ့တဲ့ UPDJC ခေါ်ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးရေးပူးတွဲကော်မတီကိုပြင်ဆင်ဖွဲ့စည်းပြီးမူပေါင်းတွေကိုလည်းပြန်လည်ရေးဆွဲမှာဖြစ်တယ်လို့ပြောပါတယ
်။နိုင်ငံဆွေးနွေးပွဲမူပေါင်းကိုလိုအပ်သလိုပြင်ဆင်ဖို့အစိုးရကမှ idea ရှိတော့ပြင်ရမယ့်တာဝန်ရှိတာကဘယ်လိုလဲဆိုတော့ UPDJC ဖြစ်တယ်။အဲ့ဒီမူပေါင်းပြင်ဆင်ပေးရင်လည်းပဲအဲ့ဒီမူပေါင်းနဲ့အညီ27ရာစုပင်လုံးပဲခေါ်ခေါ်ပါဗျာ။နောက်ထပ်နိုင်ငံရေးဆွေးနွေးပွဲလုပ်မယ့်အခင်းကျင်းတစ်ခုကိုတော့ဒါအမြန်သုံးလုပ်နိုင်အောင်စီစဉ်တဲ့သဘောပေါ့
မူပေါင်းရေးဆွဲရမှာ NCA ကိုပါဝင်လက်မှတ်မရေးထိုးသေးတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကိုလည်းဖိတ်ခေါ်သွားဖို့ရှိကြောင်းပြောပါတယ
်လက်မှတ်မထိုးသေးတဲ့အဖွဲ့တွေကလည်းပဲမူပေါင်းကိုပြင်လွှင့်ရပြီဆိုရင်တော့အဲ့ဒီပေါ်မှာသူတို့တဆင့်တိုးပြီးတော့ဒီ NCA အပေါ်မှာထားတဲ့သဘောထားလဲပြောင်းလဲနိုင်တယ်လို့ယူဆတာပါဗျာ
27ရာစုပေလိုညီလာခံလို့သတ်မှတ်မဲ့နိုင်ငံရေးဆွေးနွေးပွဲကိုတော့NCA လက်မှတ်ရေးထိုးပြီးမှသာဖိတ်ခေါ်ပွဲရှိကြောင်းလည်းပြောပါတယ်။ဦးသိန်းစင်အစိုးရလက်ထက်မှာငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုအစဉ်တစိုက်ပါဝင်ဆောင်ရွက်ခဲ့တဲ့မြန်မာငြိမ်းချမ်းရေးစင်တာ MPC ရဲ့အကြီးတန်းကြံပေးဦးလားပေါင်ရွှေကတော့လက်ရှိပြောင်းလဲလာတဲ့အခြေအနေအပေါ်မှာအခုလိုသုံးသပ်ပါတယ
်။အရင်၄နှစ်ခွဲမှာအခြေခံကောင်းတချို့လုပ်ခဲ့တယ်။အဲ့ဒီအခြေခံကောင်းအပြင်ဒီဘက်မှာလည်းအခင်းချင်းတက်မှာလည်းသူ့မှာအသာချက်တွေလည်းရှိတယ်။အဲ့နှစ်ခုပေါင်းပြီးတော့တွားနိုင်ဖို့ပဲကျွန်တော်တို့ကတော့မျှော်လင့်တယ်
ဒီကနေ့ဖွဲ့စည်းလိုက်တဲ့27ရာစုပင်လုံးညီလာခံခေါ်နိုင်ငံရေးဆွေးနွေးပွဲဖြစ်မြောက်ရေးအတွက်ပြင်ဆင်မှုကော်မတီကိုတော့ဥက္ကဋ္ဌဒေါက်တာတင်မျိုးဝင်းနဲ့အတွင်းရေးမှူးအဖြစ်ဦးလောင်ပေါင်ရွှေတို့ကိုရွေးချယ်ဖွဲ့စည်းထားပါတယ်။လက်ရှိဖွဲ့စည်းလိုက်တဲ့ကော်မတီရဲ့အောက်မှာဆက်ကော်မတီ2ရက်ထပ်မံဖွဲ့စည်းထားပြီး NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ညှိနှိုင်းဆောင်ရွက်မဲ့ဆက်ကော်မတီကိုဗိုလ်ချုပ်ကြီးရာပြေးကဦးဆောင်ပါဖြစ်ပြီးလက်မှတ်ရေးထိုးမှထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ညှိနှိုင်းရေးဆက်ကော်မတီကိုတော့ဒေါက်တာတင်မျိုးဝင်းကဦးဆောင်ပါဖြစ်ပါတယ်။လာမယ့်အပတ်အတွင်းမှာတော့ UPDJC စည်းဝေးကိုကျင်းပဖို့ရှိနေပြီး27ရာစုပေလုံးညီလာခံခေါ်နိုင်ငံရေးဆွေးနွေးပွဲကိုတော့ဇူလိုင်လအတွင်းမှာကျင်းပဖို့ရည်မှန်းထားပါတယ်။
VOA သတင်းနောက်ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါလေရှင်အခုကြံနေသေးတဲ့သတင်းဆောင်မကိုဆက်ပါမယ်ကမ္ဘာအမြင့်ဆုံးအေရက်တောင်ထိပ်ကိုမြန်မာတောင်တက်သမားတွေပထမဦးဆုံးအကြိမ်ခြေချနိုင်ခဲ့ပြီဖြစ်ပါတယ်အခုတော့မြန်မာတောင်တက်သမားတွေတောင်ကြီးကိုပြန်ဆင်းလာနေကြပြီဖြစ်ပေမဲ့တောင်အောက်ခြေစခန်းကိုရောက်ဖို့ကတော့နောက်ထပ်ရက်အနည်းငယ်အချိန်ယူကြရအောင်မှာဖြစ်ပါတယ်ကမ္ဘာအမြင့်ဆုံးအေရက်တောင်ထိပ်ကိုမြန်မာတောင်တက်သမားတွေဟာအတားအဆီးတွေကိုဘလို့ကြော်လွှားပြီးတော့တက်ရောက်နိုင်ခဲ့တယ်လဲဆိုတာကိုတော့လက်ရှိအေရက်တောင်ရဲ့အခြေစိုက်စခန်းမှာရှိနေတဲ့ ကိုညင်ညီအောင်ကိုမတ်သိန်ကြီးထိုက်ကဆက်သွယ်မေးမြန်းပြီးတော့ပြောပြပါမယ်ရှင်
။ကမ္ဘာအမြင့်ဆုံးနီပေါ်နိုင်ငံကအေဝရက်တောင်ထိပ်ကိုမြန်မာတောင်တသမားနှစ်ဦးတို့မေလ19ရက်နေ့မှာအောင်အောင်မြင်မြင်တက်ရောက်နိုင်ခဲ့တာဖြစ်ပါတယ်။အေဝရက်တောင်တက်အဖွဲ့ဝင်တဦးဖြစ်ပြီးကျန်းမာရေးအခြေအနေကြောင့်မီတာ 9300 အမြင့်ကတောင်ကြီးစခန်းမှာခြံနေခဲ့ရသူကိုညီညီအောင်ကအခုလိုပြောပါတယ
်။အေဝရက်တောင်ထိပ်ကိုဒီမနက်9နာရီ9မိနစ်မှာကိုပြေပြေအောင်ရောက်ပါတယ်။ပြီးတော့မနက်9နာရီ19မိနစ်နောက်10မိနစ်အချိန်မှာကိုဝင်းကိုကတောင်ထိပ်ကိုရောက်ပါတယ်။တောင်ထိပ်ရောက်ပါပြီဆိုတာသိရတော့ကျွန်တော်တို့ဘလို့ခင်ဗျာလဲဆိုတော့ကျွန်တော်အတွက်ကတော့ဒီခီးတော့အောင်မြင်သွားပြီပေါ့။ခီးတော့အောင်မြင်သွားပြီဆိုတာဒီနောက်ပြီးတော့သူတို့ပြန်အစင်းတော့ပေါ့နော်အဲရှာပါရဲ့အနေထားအောက်ဆီဂျင်အနေထားစရိုက်ပေါ့အဲဒီဟာတွေအတွက်ကျွန်တော်နေရချင်ရမိပါတယ်စိတ်ချရပါပဲအနေထားလည်းရှိရဲ့အဲရှိတဲ့အတိုင်းလည်းသူတို့ချိန်ပြီးကမ်ဖော်ပြန်ဆင်းလာခဲ့ပေါ့အဲခံစားချက်ကတော့ခုနပြောလိုဟိုကျွန်တော်အနေနဲ့လာလာအိမ်မက်ခဲ့ပြီးမြန်မာအဲနိုင်ငံတော်အလံကိုဒီအရွယ်တောင်ထိပ်မှာလွှတ်မယ်ဆိုရင်မင်းရဲ့ကိုဒီကျွန်တော်တကယ်ချင်းများကဖြည့်စည်းနိုင်နေတဲ့တော်တော်လေးပြောပါတယ်ကိုရောက်တယ်လို့ပဲပ
ါကိုပြည့်ဖြောင်းအောင်နဲ့ကိုဝင်းကိုကိုတို့မေလ21ရက်နေ့လောက်မှမှတောင်ကြီးစခန်းကိုရောက်ရှိမယ်လို့ခန့်မှန်းတဲ့အကြောင်းလဲကိုညီညီအောင်ကပြောပါတယ
်ပြန်ဆင်းလာရယ်ပြန်ဆင်းလာပြီးတော့နေ့လယ်တနားကြီးကျော်မှ Camp 4 South 9 meter 8000ကဒီတောင်ပေါ်စခန်းလေးမှာသူတို့ဒီညအိတ်ပါတယ်လုံးလုံးတဲ့ plan ကတော့ဒီနေ့19ညကမ်ဖိုးမှာမနေ့ပြန်ကမ်ဖိုးကနေကမ်တူကိုဆင်းမယ်20ရက်နေ့ကမ်တူမှာအိမ်မယ်21ရက်နေ့ကမ်တူကနေရော base camp ကိုဆင်းမယ်21 base camp ကိုရောက်နိုင်ပါတယ်ကျွန်တော်22ရက်နေ့ကိုတော့ပစ္စည်းတိမ်မို့ကျွန်တော်တို့တောင်တက်ပစ္စည်းတိမ်မို့အတွက်တရက်အချိန်လောက်မှာဖြစ်ပြီးတော့23ရက်နေ့ဆိုရင်တော့ကတ်မန်ဒူရောက်မှာပါကျွန်တော် base camp area down chicken scan နေပြီးတော့base camp ကနေပြီးတော့ Kathmandu helicopter နဲ့ပြန်มาဖြစ်ပါတ
ယ်။မြန်မာနိုင်ငံကိုတော့ဒီလကုန်ပိုင်းမှာပြန်လာနိုင်ဖို့လဲမျှော်လင့်ထားကြတာပါ။စီးနင်းနဲ့ဖုန်လန်းပြီးအောက်ဆီဂျင်နည်းလာတဲ့အေဝရက်တောင်ထိပ်ကိုမြန်မာတောင်ထက်သမားတွေဘလို့ကြောဖြတ်ခဲ့ရပါသလဲဆိုတာကိုလဲကိုညီညီအောင်ကအခုလိုပြောပါတယ
်။ဆမစ်ဒီမြေမင်းညာဒီတောင်ထိပ်တက်တဲ့အချိန်မှာအခက်ခဲအဓိကအခက်ခဲကတော့ဒီယာရီဥအာညာဘက်ကြီးတရားရဲ့အတွက်အနှုတ်30ဒီဂရီလောက်ဖြစ်နေအရန်ချမ်းနေနောက်တစ်ခုကကြတော့ဒီလိုမီတာ8000အမြင့်ဒီမှာဖြစ်တဲ့အတွက်မီတာ8000ဆိုဒီဒါဟိုလေရင်ပြန်ချက်လေရင်ပြန်နေပြန်တဲ့အမြင့်ပဲဖြစ်နေအဲ့ဒါကြတော့ဒီလေလူတွေမှာအောက်ဆီဂျင်ပါဝင်မှုတော့30ရာခိုင်နှုန်းပဲရှိတယ်အဲ့ဒီအနေအထားမျိုးမှာဟိုအခုအတက်ကတော့မှမနေလူရှူမရတဲ့အနေအထားမျိုးမှာဒီလောက်ကိုပြင်းထန်တဲ့အာဂါလှုပ်ရှားမှုတောင်တက်လှုပ်ရှားမှုလောက်ရတယ်ဆိုတော့ပြီးတော့ပေါ့ပေါ့ပါပါလည်းမဟုတ်ကြောပိုးအိတ်ထဲမှာအောက်ဆီဂျင်ဘူးအလေးရေဘူးစသည်ဖြင့်ထည့်ထားရတယ်အဲ့လိုမျိုးပေါ့နော်ခက်ခဲများစွာဘူးပေါ့နော်အဲကျန်တဲ့ခံပြီးတော့တက်ရတာပေါ့
မြန်မာနိုင်ငံကတောင်ထက်ကလပ်တစ်ခုဖြစ်တဲ့ TCCM Technical Climbing Club of Myanmar ရဲ့တောင်တက်အဖွဲ့တဲကကိုပြည့်ဖြိုးအောင်ကိုဝင်းကိုကိုနဲ့ကိုညီညီအောင်တို့တောင်ပေါ်ကိုတက်ရောက်ဖို့ပြင်ဆင်ခဲ့ကြပါမိ။ကိုပြည့်ဖြိုးအောင်နဲ့ကိုဝင်းကိုကိုတို့ပဲတက်ရောက်နိုင်ခဲ့ကြတာဖြစ်ပါတယ်။အခုတောင်တက်ခီးစဉ်ကတော့ Technical Climbing Club of Myanmar တောင်တက်ကလပ်အနေနဲ့တက်ရောက်တာဖြစ်ပြီးထူးကုမ္ပဏီကထောက်ပံ့ပေးခဲ့တာဖြစ်ပါတယ်။
ဒါကတော့ကမ္ဘာအမြင့်ဆုံးအေဗရက်တောင်ထိပ်ကိုမြန်မာတွေအရောက်တက်နိုင်ခဲ့ပြီဆိုတာနဲ့ပတ်သက်ပြီးတော့မတ်သိန်ကြီးထိုက်မေးမြန်းတင်ပြခဲ့တာဖြစ်ပါတယ်ရှင် VOA ကနေတောက်ကြနေမနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်မကြာခင်မှာတော့နှလုံးသွေးလွတ်ကြောမှကြီးဖောင်းပြီးတော့ပောက်ကွဲတဲ့ရောဂါအကြောင်းတင်ဆက်ထားတဲ့ကျန်းမာရေးအစီအစဉ်နဲ့အတူမနက်ခင်းအင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုလေ့လာရဖို့ရှိပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ဒ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA မြန်မာပိုင်းစီစဉ်ရဲ့2016မေလ20ရက်တောက်ကြနေမနဲ့ခင်ထုတ်လွှင့်ချက်တွေကိုသောတာရှင်တွေနားဆင်နေကြရတာဖြစ်ပါတယ်အခုဆက်ပြီး9နာရီထိလိုင်းနိုမီတာ24 32နဲ့40ပြင်လိုင်းလက်မီတာ190ကနေထုတ်လွှင့်ပေးသွားမယ့်စီစဉ်တွေထဲမှာဆိုရင်တော့မနက်ခင်းလိတ်သင်ခန်းစာစီစဉ်နဲ့အတူပတ်စင်ကဏ္ဍတွေကိုနားဆင်ကြရမှာပါဒီစီစဉ်တွေထဲကကျမ်းမာရေးကဏ္ဍမှာဆိုရင်နှလုံးသွေးလွတ်ကြောမကြီးဖောင်းပြီးပေါက်ကွဲတဲ့ယောဂအကြောင်းကိုလေ့လာရဖို့ရှိသလို
ကိုယ်ကျော်ဝိနေမှာနည်းနည်းဝမ်းပြဝမ်းရှောနဲ့အဲမင်းကလေးငယ်တယောက်နဲ့
ရခိုင်ပြည်နယ်တွင်းကစစ်ဘေးရှောင်ဒုက္ခသည်စခန်းတွေမှာဝမ်းယောဂကြောင့်လူသေဆုံးမှုရှိတဲ့အကြောင်းပါဝင်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တို့မှာဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေတွေအကြောင်းတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုလည်းနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်။အခုပြောသွားခဲ့တဲ့အစီအစဉ်တွေကမှရင်းဆုံးတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုလေ့လာကြရအောင်ပါရှင်။ဒေါ်လာလှတန်းကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်။
ဒီကနေ့မင်းတင်ပြမယ် idiom အသုံးက
a fish out of water
ဖြစ်ပါတယ်စာလုံးပေါင်းက a ကတခုဒီနေရာမှာတကောင် fish fish ကတော့ငါ out out adverb ကရိယာဝိသေသနကို of of preposition ဝိပနဲ့တွဲသုံးထားတဲ့ out of ကအပြင်ဘက်သို့လို့လုံောက်ဒီပေရပြီး wa T-E-R, water ကတော့တို့ရရှိများတည်ပြီးဖြစ်တဲ့အတိုင်းရေးဆိုတော့စကွိုက်ထွန်ရဲ့ဓာတ်ရိုက်ဓေးပဲကတော့ရေအပြင်ဘက်ကိုရောက်နေတဲ့ငါးတကောင်ပေါ့ရေထဲမှာအသက်ရှင်နေငါးကရေအပြင်ဘက်ကိုရောက်နေတယ်ဆိုရင်ဘယ်လိုနေမလဲဆိုတာတို့ရရှိများစဉ်းစားပဲကြည့်နိုင်ပါလေ idiom သဘောကလည်းဒီတိုင်းပါပဲလူတဦးအနေနဲ့ကိုရောက်နေတဲ့နေရာမှာရောက်နေတဲ့ပတ်ဝန်းကျင်မှာကိုကစိတ်နေတယ်နေရထိုင်ရခဲ့နေတယ်အနေကျက်နေတယ်နေနေကျနေရမဟုတ်လို့စိတ်ထဲမှာလုံခြုံမှုမရှိဘူးဆိုရင်ကိုယ့်ရဲ့ခံစားချက်ကို I feel like a fish out of water လို့တင်စားပြောလို့ရပါတယ်ဒီသုံးနေပတ်သက်လို့ George Rowe ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I felt like a fish out of water at our boss's party There were a lot of rich people there and I'm just an ordinary guy.
ကျွန်တော်ဆရာရဲ့ပါတီမှာနေရထိုင်ရခဲ့လိုက်တာဗျာ။အဲ့ဒီမှာလူချမ်းသာတွေအတော်များများလာကြတယ်။ကျွန်တော်ကတော့သမန်လူတူးပါပဲဗျာလို့ဒိဗေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ I felt like a fish out of water at our boss's party. There were a lot of rich people there and I'm just an ordinary guy.
ကိုရောက်နေတဲ့ပတ်ဝန်းကျင်နဲ့ကိုကစိတ်နေတယ်အနေရထိုင်ရခက်နေတယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
a fish out of water
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်မနက်ခင်းအင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုလေ့လာခဲ့ကြရတာဖြစ်ပါတယ်ရှင်အခုပတ်စံကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်သွားပါမယ်အရင်ဆုံးနားဆင်ရမယ်ကျမရေးကဏ္ဍမှာတော့ခန္ဓာကိုယ်တစ်ခုလုံးကိုအဓိကသွေးပို့ပေးနေတဲ့သွေးလွှတ်ကြောမကြီးဖောင်းပြီးရုတ်တရက်ပေါက်သွားတဲ့ယောဂါတွေ့ရှိမှုများလာတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်။ဒီယောဂါဘာကြောင့်ဖြစ်တယ်လဲဆိုတာနဲ့ဘလို့ကြိုတင်ကာကွယ်ကုသနိုင်မလဲဆိုတာကိုနှလုံးခွဲစိတ်ထုကုဆရာဝန်ကြီးနှလုံးနဲ့သွေးကြောယောဂါခွဲစိတ်ကုဌာနအငိမ့်စားပါမောက်ခဌာနမှူးဒေါက်တာခင်မောင်အေးကိုမေးမြန်းပြီးတော့ကိုဝင်းမင်းကတင်ဆက်ထားပါတယ်ရှင်။
โอเคปมคดอกเตอร์ขมอยครับเราတို့ဒီ EOR လို့ခေါ်တဲ့နှလုံးကနေထွက်လာတဲ့ဒီအဓိကသွေးကြောမာကြီးပေါ့ဆရာเนาะဒီခန္ဓာကိုယ်တစ်ခုလုံးကိုပို့တဲ့သွေးကြောကြီးဖောင်းကြွလာပြီးတော့နောက်ဆုံးมาပေါ့เนาะဒီပေါက်ထွက်သွားနိုင်တဲ့ယောဂဖြစ်တာမြန်မာပြည်မှာအဖြစ်များလာဆရာရင
်အခုကမှာတော့ပို့ပြီးတော့လူတွေကသတိထားလာတာရယ်ပို့ပြီးတော့ကုသနိုင်မှသိလာတာရယ်အဲ့ဒါပေါ့အခြေခံပြီးတော့အရင်ရတဲ့ဆိုင်တော့ပို့ပြီးတော့များတယ် incidents ပို့များတယ်လို့ပြောရမှာပေါ့ဗျာဒီအရာရအရင်တော့ဆိုရင်တော့ ဘိုင်းမှာအလုံးကြီးတွေ့တယ်ဖောင်းတယ်နောက်ကျတော့ဘာပြောမှမသိဘူးသူတည်းသူပွေးပြီးတော့အသက်ဆုံးဆုံးသွားတယ်ဒီလိုပဲနေကြတာဟုတ်အခုကျတော့ဒါလူတွေကိုနဲ့ကိုယ်ကလည်းတော်တော်လေးတည်လာတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီယောဂါကဆရာကြီးဘာကြောင့်အထူးကဖြစ်ရလဲဘလို့ဖြစ်ရလဲပေါ့ဆရာနော
်သူကကျွန်တော်တို့ကနှလုံးကနေပြီးတော့ထွက်လာတဲ့တွေးကြောမှာယူပထမတော့ကိုယ်ကိုယ်လေးထွက်လာတာပေါ့အဲ့ဒါကို arch of yoga ခေါ်တာပေါ့လေသူကနေပြီးလို့ရှင်အောက်ကိုရင်ပတ်ရဆင်းသွားပြီးတော့ဒီကိုယ်လုံးကိုကျူးပြန်ပြီးပဲအဲ့ဒီတွေးကြောမှာယူအနည်းဆုံးကျွန်တော်လူကြောက်ကလက်မလောက်တော့အနည်းဆုံးရှိပါတယ်ဒီကိုယ်လုံးကိုပြန်ပြီးပြီးတော့အရေးကြီးဆုံးတော့တွေးကြောကြီးလို့လည်းပြောရမှာပေါ့အဲ့ဒီတွေးကြောမှာယူယောဂါကဘယ်လိုဖြစ်လာလဲဆိုတော့အခုကမှလူတွေရဲ့အနေတိုင်းစားတော့အစီအလိုက်စားတာများတယ်ပြီးတော့အတင်းနိုင်ငံကြီးကကျမလာပြီးတော့အဲ့ဒီကနေပြီးတော့ဒီချိန်မှာလူနိုင်ငံကြီးကသူကပုံမှန်လို elasticity ပေါ်လာပေါ့သူကဖောင်းနေပိနေဆိုတာမျိုးမရှိတော့ဘဲနဲ့ကျမမာကြီးဖြစ်လာပြီးတော့နိုင်ငံကြီးတက်စီးပြီးတော့ဖောင်းထွက်လာတာပေါ့အဲ့ဒါကိုဒီစကားအပြင်ဆိုတော့ဘိုက်ထဲမှာရှိလို့ရှိရင် abdominal aortic aneurysm လို့ခေါ်တာပေါ့တွေးကြောဖောင်းကြွားတယ်ယောဂါပေါ့အဲ့ဒီတွေးကြောကဖောင်းကြွားမယ်ဒီတိုင်းနေမှာမဟုတ်ဘူးသူကတစ်ပြေးတစ်ပြေးဆိုဆိုလို့ကြီးလာတယ်ဒီချိန်မှာရုပ်ရည်သွေးပါးကြီးပေါင်နေစောင့်တက်သွားတယ်ပါလေဆိုရင်ပေါက်သွားတတ်တယ်ဗျာနောက်တစ်ချက်ကလေအမှုမဲ့အမဲ့နေရာခုံနဲ့ဘာနဲ့စောင့်မိရာလာနေအခြေခံပြီးတော့လေတွေးကြောနေရံနေနာသွားတာပေါ့အဲ့ဒီကနေပြီးတော့လေဖောင်းကြွားလာတာလေဖြစ်တတ်ပါတယ်နောက်တစ်ခုခုလူတွေစဉ်းစားပြီးတော့ဒီကောင်ရတော့ဒီချိန်တော့ဒီ aorta မှာပိုးဝင်တာတကူပေါ့ဗျာ infection လိုအမျိုးတကူရပါတယ်အဲ့ဒီကနေပြီးတော့အခြေခံပြီးတော့နေရနေရဥနာပြောရင်ဆွန့်ရင်တက်ပြီးမရှိတော့ဘဲနဲ့ပါလွာပြီးတော့ဖောင်းလာလို့ပြောတာရှိတယ်နောက်အခုတို့သူတိတရာတွေရပြောနေကြတာတော့ genetic ပေါ့ပြီးကျော်နေရနေကပါလွာတဲ့ပြဿနာရှိနေတာကိုလည်းအခြေခံပြီးတော့ပြောနေတာတကယ်ရှိပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာအဓိကသွေးကြောမှကြီးဖြစ်တဲ့အတွက်ဒီမပေါက်ခင်ပါပါဆရာနော်ကြိုတင်သိနိုင်ဖို့အရေးကြီးတဲ့ခါကျတော့ဘယ်လိုလက္ခဏာတွေကိုစောင့်ကြည့်ဖို့လိုမလဲဆရာ
အင်တန်တိုးတက်တဲ့နိုင်ငံတွေမှာတော့အစိုးရကြီးကိုသိဖို့အသိအကြီးပါတယ်အကယ်၍ကျွန်တော်တို့ဖွံ့ဖြိုးတဲ့နိုင်ငံတွေမှာတော့ဒီသွေးကြောမှကြီးဖောင်းနေမှမသိဘူးပိုက်ထဲမှာအလုံးတစ်ခုစားမိပြီဆိုမှအဲ့ဒီအလုံးကလည်းသွေးကုန်လုံးနေနဲ့တုံပြီးတော့ကျွန်တော်တို့သွေးကုန်လုံးနဲ့ဒီလိုက်ပြီးဖောင်းကြွနေတာကြီးပြည်တော်မှာတွေ့တတ်ပါတယ်အမှန်တကယ်မှာကတော့ပုံမှန် medical check up လုပ်လိုက်လို့ရှိရင်အခုကမှဆိုလို့ချင်း ultrasound ဆိုတာနေရာတကာမှာရှိနေကြတာပဲအဲ့မှာကြည့်လိုက်လို့ရှိရင်တော့သူ aorta ရဲ့အတိုင်းအတာကိုကျွန်တော်တို့ကကြည့်တယ်ကြည့်တော့နည်းနည်းလေးကြီးရလို့ထင်လို့ရှိရင်6လတကာပြန် check လုပ်ပြီးလို့ရှိရင်တရက်ပူပူကြီးလာပြီးတော့လို့ရှိရင် aneurysm လို့သတ်မှတ်ပြီးတော့ကုသမှုအချိန်ကြီးပေးမယ်ဒါမှမဟုတ်ရုတ်တရက်ကုသဖို့လူကိုနည်းနည်းလေးစောလို့နဲ့ဆိုရင်တော့မှတတိလေးနဲ့နေမယ်ဆိုပြီးတော့ပေါ့ဗျာအဲ့လိုနေလို့ရှိရင်ရပါတယ်အဲ့တော့အဲ့လိုလူမျိုးတွေပါပေါ့ဗျာညအသက်ကြီးတဲ့လူတွေသွေးတူးရှိတဲ့လူတွေအစီများတဲ့လူတွေအဓိကတော့နည်းနည်းအသက်ရွယ်ရလာလူတွေမှာတော့ medical check up လုပ်ဖို့လူတွေလို့ပဲပြောရမှာပေါ့ကြာရ
ဟုတ်ကဲ့ဆရာဘယ်အသက်ရွယ်လောက်ကနေစလုပ်တင်လဲဆရာ
ကျွန်တော်ထင်တာတော့60ကျော်ရင်တော့လုပ်တင်တယ်လို့ယူဆပါတယ်အသက်60အောက်မှာတော့ဖြစ်သေးပါတယ်ထိခိုက်တာအော်စောင့်မိတာကြောင့်ဖြစ်တာတော့လူငယ်တွေမှာလည်းကျွန်တော်တို့အများကြီးခွဲစိတ်ကူတာပေးရပါတယ
်ဟုတ်ကဲ့ဆရာခုနကဒီအနေကြီးတဲ့လူတွေဖြစ်တဲ့ဒီအသက်ကြီးတဲ့သူတို့ဒီသွေးတိုးရှိတဲ့သူနောက်အဆင်များတဲ့သူကဒီမျိုးတွေကိုမလာနိုင်လို့ဆရာနေမှာဖြစ်နေရောသူတို့တို့ဘယ်လိုလက္ခဏာတွေစောင့်ကြည့်ဖို့လိုမယ်ထင်လဲဆရာ
ဒီနေဒီမှာတော့ဘိုက်ထဲမှာသံသရာဖြစ်တဲ့အလုံးပေါ့လေအလုံးတစ်ခုစမ်းမိရင်တော့မြို့တက်ပြီးတော့တက်ကျွမ်းတဲ့နေရာတွေကိုသွားပါလို့ပဲပြောရမှာပေါ့အသက်ဆောင်မရှိဘူးသူကဘာမှလည်းလက္ခဏာမပြဘူးဆိုလို့ရှိရင်တော့သူကအစာရင်လိုပါလို့မနာဘူးပေါ့သူကတော်တော်ကြီးကြီးလာရင်တော့အနီးနာကကျွန်တော်တို့အာယုံကြောတွေကိုဖိလာရင်တော့ခါးတွေပါနေနာလာတာဖြစ်တတ်တယ်နောက်ပြီးတော့ဘိုက်ထဲမှာလည်းနည်းနည်းတင်းနေတာတွေ့တတ်တယ
်ဟုတ်ကဲ့ဆရာအဲ့တော့မဖြစ်ခင်ကကြိုတင်ကာကွယ်ပြီးတော့မဖြစ်အောင်ပေါ့နော်လုံနိုင်တော့ပိုကောင်းတာဖြစ်တဲ့အတွက်ဒီယောဂါမဖြစ်အောင်ကာကွယ်နိုင်တဲ့နည်းလမ်းတွေရောရှိလားဆရာ
တကယ်မှာတော့ဟိုက genetic ကျွန်တော်တို့မျိုးဗီဇကြောင့်သွေးကြောတွေပါတာတော့ကျွန်တော်တို့ကကာကွယ်လို့မရဘူးပေါ့ပြည်ရင်ကြောင့်လည်းလို့မရလားအဲ့ဒီကြည့်ရင်ကြောင်းလို့ရတဲ့ risk factor တွေကိုကျွန်တော်တို့ကာကွယ်လို့ရပါတယ်။ခုနသွေးတိုးယောဂါကိုဒီဒီကြာကြာထိန်းသိမ်းထားမယ်ဆိုလို့ရှိရင်သွေးကြောဖောင်းကြွလုံးဝလည်းနည်းသွားမယ်။နောက်တစ်ခုကအစီအိုစားတာတွေလျှော့လိုက်တယ်ဆိုလို့ရှိရင်သွေးကြောအတွင်းနံရံတွေသွေးကြောနံရံတွေကျစ်မှခြင်းကိုလည်းလျှော့နိုင်တယ်။နောက်ပြီးတော့ထိုင်းရောက်တဲ့လှူရှားမှုရှိနေမယ်ဆိုလို့ရှိရင်လည်းခုနသွေးကြောတွေကဖောင်းလိုက်ပိန်လိုက်ဖောင်းလိုက်ပိန်လိုက်နဲ့လေ့ကျင့်ခန်းရပြီးတော့တို့ကဒီစီးရင်းမှာကာကွယ်နိုင်တယ်လို့ ပြောရပါမယ
်ဟုတ်ကဲ့ဆရာဟောဒီညမှာဆရာကြီးဒီကုသမှုအပိုင်းနေနဲ့အချိန်မီကုသနိုင်အောင်ပေါ့နော်ဘာတွေလိုရမလဲဆရာကြီ
းတခုရှိတာကကုနာလို့အခုကျွန်တော်တို့ဆွေးနွေးနေတာကတော့သွေးကြောဖောင်းတဲ့ယောဂါပဲပြောနေတာပါအဲ့ဒီဖောင်းလာတာနေပြီးတော့ရုပ်ရက်ပေါက်သွားမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ကကုနိုင်ပါတယ်အချင်းကြီးသာဈေးအောင်ရောက်ရင်အခုထက်မှဆိုလို့ရှိရင်တော့ပြည်သောဌာနတွေကလည်းမြန်မာနိုင်ငံမှာတိုးချဲ့နေပြီဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့အချင်းကြီးကုသပေးနိုင်ပါတယ်။အဲလက္ခဏာအနေနဲ့သူပေါက်သွားရင်ဘယ်လိုပြမလဲဆိုတော့လူတယောက်ကရုတ်တရက်ပိုက်ထဲမှာရုတ်တရက်ကြီးအောင်တက်သွားမယ်။နောက်တစ်ချက်ကလူကဖြူဖွေးသွားလိမ့်မယ်။နောက်တစ်ချက်ကတော့ချွေးစည်းတွေအရန်ထွက်လာမယ်။နောက်တစ်ချက်ကတော့ခါးတွေလည်းအရန်နာလာမယ်။အဲ့တော့အကျဉ်းကြီးသွားလို့ရှိရင်တော့အောင်းနေအောင်းနေအောင်းနေဘာကြီးမှာအောင်းနေလို့ပြောမယ်ပြီးလို့ရှိရင်ဖြူပွေးပြီးတော့မခမရဖြစ်လာတဲ့လူနာဆိုလို့ရှိရင်ဆေးရုံကိုပြေးရမှာ哦ဆေးရုံမှာအရေးပေါ်ခွဲဆိတ်ဖို့စီစဉ်ပြီးတော့ကျွန်တော်တို့အဲ့သွေးကြောကိုကျွန်တော်တို့ကသွေးကြောအတူနဲ့လဲပေးလိုက်လို့ရှိရင်ကျွန်တော်တို့လူရအသက်ဆန္ဒရရပါမယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ဇမားဤကဏ္ဍကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင် VOA ကနေတောက်ကြနေမနေ့ခင်စီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ
်မြန်မာနိုင်ငံရဲ့နိုင်ငံရေးအပြောင်းအလဲကိုနှောက်ယှက်ပြိပင်းနေသူတွေလူခွင့်ရေးချိုးဖောက်မှုတွေဆက်ပြီးကျူးလွန်နေသူတွေရောက်ကိုရီးယားနဲ့စီအေးရကုန်းနဲ့ဆက်ဆံရေးတိုးမြှင့်ဖို့လှုပ်ကြိုင်နေတဲ့လူပုဂ္ဂိုလ်တွေနဲ့ကုမ္ပဏီတွေကိုပိတ်မှတ်ထားပြီးရည်ရွယ်ပိတ်ဆို့မှုကိုဆက်ပြီးပြတ်ထန်းထားတာဖြစ်တယ်လို့အမေရိကန်ကပြောပါတယ်။အမေရိကန်ကဆက်ချထားတဲ့တံခါးရည်ရွယ်မှုကြောင့်နိုင်ငံပြုပြင်ပြောင်းလဲရေးကိုအထောက်အကူဖြစ်စေမယ်လို့ကျွန်တော်တို့သောတာရှင်တွေယူဆပါသလား။အခုလာမယ့်စနေညဒရိုက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာဒရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-239-382-9994လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
။သောတာရှင်နေနေနဲ့စနေနေ့ည9:00စီစဉ်မတိုင်ခင်ချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုထပ်မံဖိတ်ခေါ်ပါရရှင်။အခုတော့တိုင်းရင်းသားဒေသတွေမှာဖြစ်ပျက်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။နေဆက်ခြေဆိုင်တိုင်းရင်သတင်းတောက်တွေကနေစူးစီးတင်ဆက်ထားတာဖြစ်ပါတယ်ရှင
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
လာပါရှင်ကျမကနန်းဟောင်းပါ BNI ဝန်တော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းတည်င်းလွန်မှာနားဆင်ရမှာတွေကတော့ကချင်ပြည်နယ်မန်စီမြို့နယ်ဘက်မှာကချင်လွတ်လပ်ရေးတပ်မတော် KIA နဲ့မြမတပ်မတော်တို့အကြားဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်းတပ်မတော်ဘက်ကရဟတ်ယာဉ်တွေတုံးတိုက်ခိုက်ခဲ့တယ်လို့ KIO ဘက်ကပြောပါတယ်မြန်မာတပ်မတော်နဲ့ရှမ်းပြည်တပ်မတော် SSPP SSA တို့တိုက်ပွဲဖြစ်ပွားနေတယ်ဆိုတာနဲ့ရခိုင်ပြည်နယ်ကစစ်ဘေးရှောင်ဒုက္ခတဲ့စခန်းကဂျမားရဲ့အခက်အခဲအခြေအနေအကြောင်းတွေကိုကြားကြရမှာပ
ါကျွန်မကနူပန်ပါတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်ပေးသွားမှာပါကချင်ပြည်နယ်မန်စီမြို့နယ်ဘက်မှာကချင်လူလိုက်ရေးတပ်မတော် KNI နဲ့မြန်မာတပ်မတော်တို့အကြားမှာတိုက်ပွဲဖြစ်ပွားနေပြီးတပ်မတော်ဘက်ကရဟယင်3တိုက်ခိုက်ခဲ့တယ်လို့ KNO ဘက်ကပြောပါတယ်။မီလာ18ရက်နေ့ကကချင်ပြည်နယ်တောင်ပိုင်းမန်စီမြို့နယ်အတွင်းတိုက်ပွဲမှာတပ်မတော်ဘက်ကရဟယင်20လွတ်ပြီးဘုံကျဲတိုက်ခိုက်ခံခဲ့ရတယ်လို့ KNA ဘက်ကဆိုပါတယ်။ KNA တိုင်ရင်29ခုဘုံနဲ့မကြီကုံဘက်မှာလေရင်နဲ့တိုက်ခိုက်ခံရတာဖြစ်ပေမဲ့လူမရှိတဲ့နေရာတွေမှာဖြစ်တယ်လို့ KNA ကဲအီလိုက်စာတာဝန်ရှိသူပိုမူကြီးနော်ဘူးကပြောပါတယ်ကဲအီတရင်29ဦးလောင်ပါနဲ့ခါရှန်ဒီတာကြားမှာလဲလေရင်နဲ့နေတိန်လာရောက်ဘုံကျဲတိုက်ခတ်ခဲ့လို့ကဲအီဘက်ကထိခိုက်တန်ရန်ရတာတွေရှိခဲ့တယ်ဆိုပေမဲ့တိချအတီမပြုတ်နိုင်ခဲ့ပါဘူးအစိုးရတပ်ရဲ့ KNA တပ်ရဲ့29ကိုဘုံကျဲတိုက်ခိုက်နေမှုဟာအယက်သားအစိုးရတပ်လာပြီးပထမဆုံးအကြိမ်ဖြစ်ပါတယ်။အစိုးရတပ်မတော်နဲ့ကချင်လူလက်ရေးတပ်မတော် KNA ကြား April 3ပိုင်းကစပြီးယနေ့ထိနေ့တိုင်းလိုလိုတိုက်ပွဲဖြစ်ပွားနေတာဖြစ်ပါတယ်။
ရှမ်းပြည်မြောက်ပိုင်းတွင်းမှာမြန်မာတပ်မတော်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA တို့ကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားလာနေပါတယ်။မေလ18ရက်နေ့က SSPP SSA 1 High ဌာနချုပ်ရဲ့အနောက်မြောက်ဘက်ဒီဘောမြို့နယ်နမကျေးရွာအုပ်စုနဲ့နားညွတ်ကျေးရွာအုပ်စုအတွင်းမှာရှိတဲ့ SSPP SSA တပ်စခန်းတွေကိုအစိုးရတပ်မတော်ဘက်ကထိုးစစ်ဆင်ခဲ့ရမှာ MI 35အမျိုးအစားတိုက်လေရင်နစီးကိုတုံးပြုတ်ပြီးတိုက်ခိုက်နေတယ်လို့ရှမ်းပြည်တပ်မတော်ဘက်ကပြောပါတယ်။တိုက်ပွဲတွေကြောင့်ဝမ်လုံရွာ၊ပိန်းစားရွာ၊ပါတက်ရွာရွာတူရွာသား900ကျော်ဟာလာရှိုးမြို့ဒီဘောမြို့နဲ့အနီးနားရွာမှကြီးတွေမှာထွက်ပြေးခိုလုံနေကြရပါတယ်။ပြီးခဲ့တဲ့မေလ13ရက်နေ့ကကြောက်မြင်းမြို့နယ်ပုံဝိုးဟိုက်ကွီဒေသမှာနှစ်ဖက်တပ်တွေတကြော့ပြန်တိုက်ပွဲဖြစ်ပွားခဲ့ပြီးအခုလိုဝန်ဟိုက်ဌာနချုပ်အနီးတဝက်အထိတိုက်ပွဲတွေဆက်လက်ဖြစ်ပွားလာတာဖြစ်ပါတယ်။
မွန်ပြည်နယ်မှာရခိုင်အစိုးရလက်ထက်ကဆိုင်းငံ့ထားတဲ့လုပ်ငန်းစီမံကိန်း6ခုကိုပြန်လည်အကောင့်ထည့်ဖို့ဆောင်ရွက်သွားမယ်လို့မွန်ပြည်နယ်ဝန်ကြီးချုပ်ဦးမင်းမင်းဦးကပြောပါတယ်။ဆိုင်းငံ့ထားတဲ့ပြည်ထောင်စုအဆင့်စီမံကိန်း3ခုကတော့ဘီလင်းတကြားဆက်ယုံနိုင်ငံသားယင်းနှမြုပ်နှံမှုနဲ့အတယံမြင့်ရေကိုတန့်စင်ပြီးတော့ BOT စနစ်နဲ့ရေဖြန့်ဝေတဲ့စီမံကိန်းမုတုံမြို့နယ်အဝေးပြေးရင်ရနာစခန်းစီမံကိန်းနဲ့ပြည်내အဆင့်လှုပ်ဆောင်မဲ့စီမံကိန်းကတော့မော်လမြိုင်တစ်ပုံစိတ်အိမ်ယာစီမံကိန်းမော်လမြိုင်ဟိုတယ်များအဆင့်မြင့်တင်ရေးစီမံကိန်းနဲ့ဘိုကုန်းရအဆင့်မြင့်ဟိုတယ်တည်ဆောက်မဲ့စီမံကိန်းတွေဖြစ်ပါတယ်ပြည်내အစိုးရအနေနဲ့ဆိုင်းငံ့ထားတဲ့စီမံကိန်းတွေရဲ့အသေးစိတ်အခြေအနေတွေကိုပြန်လည်စစ်စစ်ပြီးတော့လှုပ်ဆောင်သွားမယ်လို့လည်းသူကပြောပါတယ်တနင်္ဂနွေနေ့အတိုင်းအတာနဲ့ရခိုင်အစိုးရလက်ထက်ကဆိုင်းငံ့ထားတဲ့စီမံကိန်းလုပ်ငန်းစဉ်68ခုရှိပါတယ်
အနောက်ပိုင်းတိုင်းစစ်ဌာနချုပ်ခြေဆိုင်ရာဖြစ်တဲ့ရခိုင်ပြည်နယ်အာမြို့မှာရခိုင်ပြည်နယ်အတွင်းစစ်ပွဲတွေရပ်တန့်ရဲ့အတွက်မြို့ခံတွေကဆန္ဒဖော်ထုတ်တောင်းဆိုခဲ့ကြပါတယ်။အဲ့ဒီဆန္ဒထုတ်ဖော်ပွဲကိုမေလ16ရက်နေ့ကလူပေါင်း300ခန့်ကလက်ကင်ပိုစတာတွေကင်ပြီးဆန္ဒထုတ်ဖော်ခဲ့ကြတာပါ။ဆန္ဒထုတ်ဖော်ပွဲမှာရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့အကြားဖြစ်နေတဲ့တိုက်ပွဲတွေကိုရပ်တန့်ပြီးပြည်ထောင်စုအဆင့်အစိုးရနဲ့ငြိမ်းချမ်းရေးအရတွေ့ဆုံဆွေးနွေးဖို့တန်တရားနဲ့ဖမ်းဆီးထားတဲ့သူတွေကိုပြန်လွှတ်ပေးဖို့စတဲ့တောင်းဆိုချက်တွေကိုတောင်းဆိုဆန္ဒပြခဲ့ကြတာဖြစ်တယ်လို့ဦးဆောင်သူတို့ဖြစ်တဲ့ကိုစော်မင်းကပြောပါတယ်ရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့အကြလွန်ခဲ့တဲ့ AP လကစတင်ဖြစ်ပွားခဲ့တဲ့တကြော့ပြန်တိုက်ပွဲတွေကြောင့်တုတ်ခတ်တဲ့နဲ့ထောင်ခန့်ဟာနေရဆွန့်ခွာပြီးကြောက်တော်ပုံနာကျင်းဗူရီတောင်စတဲ့မြို့နယ်တွေမှာခိုလုံနေကြရပါတယ်
မွန်ပြည်နယ်ရေးမြို့နယ်ကော့ကွန်းရီကျွန်းပေါ်ရှိမွန်ပြည်သက်ပါတီရဲ့မွေးမြူရေးခြံအလုသမား5ဦးကိုတပ်မတော်ရေးတပ်ကဖမ်းဆီးထိန်းသိမ်းခဲ့ရမှာမေလ18ရက်နေ့ကပြန်လည်လွှတ်ပေးလိုက်ပြီလို့ကာယကံရှင်မိသားစုတွေကပြောပါတယ်မွန်ပြည်သက်ပါတီမွေးမြူရေးခြံအလုသမားအန်ဒင်းရွာသား2ဦးနဲ့ရွှေပြောင်းအလုသမား3ဦးတို့ကိုမေလ15ရက်နေ့မှာဖမ်းဆီးခဲ့တာဖြစ်ပြီးမွန်ပြည်သက်ပါတီတာဝန်ရှိသူတွေကနေတွားရောက်ညီနိုင်ပြီးအခုလိုပြန်လွှတ်ပေးခဲ့တာပါဖန်စီရတဲ့အကြောင်းရင်းကတော့တနင်္သာရီမွန်ပြည်နယ်ကမ်းရိုးတန်းဒေသမှာရှိတဲ့ကျွန်းတွေမှာရခိုင်တပ်မတော် AA ဖွဲ့တွေကနေခိုအောင်းနေကြောင်းမြမတပ်မတော်ကြီးတက်ရေတက်ဥပုံအင်အားတွေနဲ့တည်င်းအရာလက်လံရှာဖွေရာကနေအခုလိုဖန်စီရတယ်လို့မြမတပ်မတော်စကခ19တာဝန်ရှိသူတွေကနေရှင်းပြခဲ့တယ်လို့မွန်ပြည်သက်ရေးမြို့ဆက်ဆံရေးယုံအရာရှိဗိုလ်ကြီးအောင်စကပြောပါတယ်
ခုသတင်းလွှာတွေကိုဆက်လက်တင်ဆက်သွားမှာပါရခိုင်ပြည်နယ်အတွင်းမှာရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့အကြားတကြော့ပြန်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ဒေသခံ2000ကျော်ဟာနေရက်ကနေစွန့်ခွာပြီးပုံနာကျွန်းဘူဒီတောင်နဲ့ကြောက်တော်စတဲ့မြို့နယ်တွေမှာခိုလုံနေကြရပါတယ်ဒီအထက်ပုံနာကျွန်းမြို့နယ်ကဒုက္ခတဲ့စခန်းတွေမှာဝင်းရောဂါဖြစ်ပွားနေပြီးတော့လူအသေးပြောက်တွေရှိနေတယ်ဆိုတော့စစ်ပြေးဒုက္ခတဲ့ရဲ့အခြေအနေအကြောင်းကိုတော့မောင်အေးကနေအခုလိုစူးစီးတင်ဆက်ထားပါဗျ
။ရခိုင်ပြည်နယ်ပုံနာကျွန်းမြို့နယ်ကဒုက္ခတဲ့စခန်းတွေမှာရာသီဥတုအပြောင်းလဲကြောင်းလူသေဆုံးတဲ့အထိဝင်းရောဂါဖြစ်ပွားနေတယ်လို့ဒုက္ခတဲ့စခန်းတွေကိုအခုရပတ်အတွင်းသွားရောက်လည်လာခဲ့တဲ့စိုက်တွေမြို့ခံဆရာသန်းထွန်းကအခုလိုပြောပါတယ်
ကျွန်တော်တို့လည်းလည်းမိခလို့တော့ပုံမကျော်မြို့နယ်မှာနည်းနည်းဝမ်းပင်ဝမ်းရှောနဲ့မင်းကလေးငယ်တယောက်နဲ့56နှစ်လောက်ရှိတဲ့နှုတ်တော်တယောက်ဆုံးသွားပါတယ်အဲ့ဒီဆုံးသွားတဲ့လူထဲမှာဟိုမင်းကလေးကတော့ဒီပြေဆောင်စခန်းကပေါ့သူကရပ်ရပ်ကြီးကတော့ခွေးကြီးဆိုတဲ့ကျော်ပေါ့အဲ့ဒီနှစ်ယောက်ဆုံးသွားတယ်မနေ့ကအောက်တင်မိုးလဲဆိုတဲ့ကျော်မှာကိုဇော်ထိုက်ဆိုတဲ့56နှစ်လောက်ရှိတဲ့ခွေးတယောက်တော့ရုပ်ရည်ဝင်ဆိုဖြစ်တယ်
လာရှိဒုက္ခသည်စခန်းတွေမှာကျဲမာရေးဆုံးချက်မှုပြည့်နေတဲ့အချိန်တွေကိုလည်းဆရာသန်းထွန်းကအခုလိုပြောပါတယ
်ပုံကျုံးတဲ့မှာဖားကျွယ်ဆိုတဲ့ကျော်ရှိတယ်အောက်တင်မုန်းတဲ့ဆိုတဲ့ကျော်ရှိတယ်အဲ့ဒီကျော်ကမှဓာတ်ဒုက္ခသည်စခန်းကြီးကဒီနယ်ကျဲမာရေးဝန်ကြီးဌာနဆရာဝန်တွေနောက်တစ်ခါ INGO က ချွေးပုံတန်းတွေကတော့ဆံမရီဆောင်ဆောင်မှုလက်ကြပြနေတာကိုသိရမှာတယ်
ဒုက္ခတွေတွေလုံခြုံစွာနေထိုင်နိုင်ရဲ့နဲ့ကလေးတွေရဲ့ပညာရဲ့အတွက်သဆိုင်ရာအစိုးရအဖွဲ့တွေအနေနဲ့တာဝန်ယူလှုပ်ဆောင်တတ်တယ်လို့ဝင်လာဖောက်ဒေးရှင်းကတာဝန်ရှိသူတူဖြစ်သူစာရေးဆရာဝေဟန်အောင်ကအခုလိုပြောပါတယ
်မနေ့ကတက္ကသိုလ်ဆိုရင်ကျွန်တော်တို့မိုးရာသီကိုကျွန်တော်ရောက်ပေးမယ်အမိုးကအခုညဆင်းရောင်းနေပေါ်တော့လုံးပေးနေတယ်ပြီးတော့ဖိတ်ကြရင်စာနေရောင်းနေဖိတ်တော့မယ်စာနေရောင်းနေမှာဖိတ်ရင်ဒီခရီးကအမိုးကအမှဝင်ဆင်းနေပါတယ်ဘောအတွက်အစိုးရကလည်းပြေးပြင်းနေလို့ကျွန်တော်ကအဲ့လိုပဲပုံမဲ့ရခဲ့တာ
စိုက်ပိရှောက်တွေကိုအကူအညီပေးရတဲ့ပတ်သက်လို့အစိုးတန်ဆောင်မှုကိုရခိုင်ပြည်နယ်လွှတ်တော်ကနေမေလ17ရက်နေ့မှာအတည်ပြုခဲ့ပါတယ်မြန်မာတက်မတော်အနေနဲ့ကတော့လရှိစိုက်ရိုက်တက်မှနေတဲ့ရခိုင်တက်မတော်အပါဝင်ကိုကန့်တက်ဖွဲ့တအောက်ပလောက်တက်ဖွဲ့တွေကိုညှိချင်ရေးဆွေးနွေးမှာမဟုတ်ပဲအဲ့ဒီအဖွဲ့တွေအနေနဲ့လာနာဆွမ်းရမယ်လို့တက်မတော်စိုက်ဖားရဲရလုံခြုံရေးအရာရှိချုပ်ဒုတိယဗိုလ်ချုပ်ကြီးမြတ်ထွန်းဦးကမေလ14ရက်နေ့ကနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်
ဆက်ပြီးတော့အရင်ကစစ်ဆိုးရခေတ်ကနိုင်ငံရေးရုပ်ပြောင်ကတ်တွန်းရေးဆွဲရမှာနာမည်ကြီးခဲ့တဲ့ကတ်တွန်းဆရာဟန်လေးဟာကတ်တွန်းလောကကနေပျောက်ကွယ်သွားတာ3နှစ်ကျော်ပါပြီကတ်တွန်းဆရာဟန်လေးရဲ့လက်ရှိအခြေအနေနဲ့ရှစ်ဆက်အနုပညာလုပ်ငန်းတွေဘယ်လိုလှုပ်ဆောင်သွားမလဲဆိုတဲ့အကြောင်းတွေကိုတော့စိုင်းမုံငတ်နေတွားရောက်တွေ့ဆုံခဲ့တဲ့မေးမြန်းချက်ကိုကြားကြရမှာပါရှင်
ရခိုင်ကပြပအခြေဆိုင်မြန်မာမီဒီယာလောကမှာနိုင်ငံရေးရုပ်ပြောင်ကတ်တွင်းရေးဆွဲရမှနာမည်ကြီးခဲ့တဲ့ကတ်တွင်းဆရာဟန်လေးဟာ2013ခုနှစ်ကလေးကကတ်တွင်းတွေအထွက်ကျဲသွားပြီးလက်ရှိရုန်းကန်နေတဲ့အနေအထားကိုတော့အခုလိုစတင်ပြောပြပါဗျ
။ဂျပန်နိုင်ငံတည်ကိုနိုင်ငံပြန်လာတဲ့အချိန်မှာလည်းဘဝတက်ကပြန်စတယ်လို့ပေါ့နော်။အနေထိုင်ဒီချိန်အချိန်မခိုင်ခင်လေးမှကျွန်တော်အဲ့ဒီအဖက်ကိုလှည့်ပြီးတော့တခါကိုပိုင်စီးပွားပွဲလဲလုံနေလို့အထွက်ကျဲသွားတာ။
အော်ဟုတ်ကဲ့မိသားစုကရောပါစီပွားရေးလုပ်ငန်းလုပ်ကိုင်နေပါတယ
်ယူရီယာခောက်ဆွဲဆိုင်ရယ
်အော်
နောက်ပြီးတော့အာလူကြော်နော်နေရာတစ်ဆိုတဲ့နာမည်လေးကျွန်တော်မျိုးသမီးသူထိုင်းမသွားခင်ကကျွန်တော်နဲ့လိုက်သွားခင်ကသူဖွင့်ထားတဲ့သူလှုပ်ထားတဲ့စီပွားရေးတစ်ခုပေါ့
ဒီစီပွားရေးလုပ်ငန်းကရောမိသားစုအတွက်အဆင်ပြေပါတယ်လား
စီပွားရေးတော့တစ်ခုလေးတော့မရအောင်ပေါ့လေ3 4ခုတော့တစ်ခါတစ်ပြိုင်တည်းတစ်ပြိုင်တည်းမဟုတ်ဘူးနော်3 4ခုတော့လှည့်လောက်ရတာပေါ့
ဟုတ်ကဲ့ပြီးတော့အမှုပညာနဲ့ဆက်ဆက်တဲ့အတခြားအလုပ်တွေပါဆက်လုပ်နေသေးလဲခင်ဗျအ
ခုကျွန်တော်ဖျားစင်းသူတော်တွေတထူးမိုင်းစစ်အနောက်ဘက်ကတွန်ကျန်းဆိုတဲ့ရွာအမြင့်25ပြီပေါ့လေနော်23ပြီပေါ့နော်လေးစုပေါ့နော
်မက
ရတော်မူလေးစုအပီဒီအဲပြီးတော့ဒီအမှုကာတွန်ဖက်ဝယ်တင်စောက်ချမှာပါ
တကယ်လို့ကာတွန်းလောကထဲပြန်ဝင်ရောက်လာခဲ့မယ်ဆိုရင်ပေါ့လေလက်ရှိမြန်မာနိုင်ငံရေးနဲ့ပတ်သက်ပြီးတော့ရုပ်ပြောင်ကာတွန်းရေးရင်ဘယ်လိုပုံစံနဲ့ရေးမှလဲခင်ဗျ
ဒီနိုင်ငံကြီးကျတော့သုံးသပ်ဖို့နည်းစောသေးတယ်ပေါ့နော်ပြောဖို့ခက်တယ်ကျွန်တော်အဲ့ဒါကြောင့်ကာတွန်းလေးစဉ်စဉ်ချင်းရေးရတယ်လေအောင်ဆိုတော့တက်လာတဲ့ဒီသူအစိုးရဆိုတော့အခုမှကျွန်တော်ကြုံဘူးတာရက်သားပဲရှိသေးတော့အရန်ကြီးဝေဖန်လို့လည်းမရအရန်ကြီးကိုသေရောလို့ကောင်းတဲ့ချိန်လည်းမဟုတ်ဘူး
ဟုတ်ကဲ့အခုလိုဖြည့်ချပေးတဲ့အတွက်ကြောင့်ကတ်တွန်းဆရာဟန်လေးကိုကျေးဇူးပါကတ်တွန်းဆရာဟန်လေးဟာရှမ်းပြည်တောင်ပိုင်းစီဆံမြို့နယ်နောင်မွန်စာတိဖြစ်ပါတယ်2004ခုနှစ်ကနေ2012ခုနှစ်ထိထိုင်းနယ်စမှနေထိုင်ပြီးနိုင်ငံရေးရုပ်ပြောင်ကတ်တွန်းတွေရေးဆွဲခဲ့ပါတယ
်ခုဆက်လက်ပြီးသတင်းချင်းချုပ်ကိုနားဆင်ရပါမယ်
ကချင်ပြည်နယ်မန်စီမြို့နယ်ဘက်မှာကချင်လူလတ်ရေးတပ်မတော် KNA နဲ့မြန်မာတပ်မတော်တို့အကြမ်းမှာတိုက်ပွဲဖြစ်ပွားနေပြီးတပ်မတော်ဘက်ကရဟတ်ရင်တုံးတိုက်ခိုက်ခဲ့တယ်လို့ KNO ဘက်ကပြောပါတယ
်ဒေါက်တာရှင်မြအခုနားဆင်နေခဲ့ကြတာကတော့ PNI1.3 ရေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်လည်ဆုံတွေ့ကြရအောင်ပါကျမကနန်းဟွန်ပါရှင်
26ဆိုင်တိုင်းရင်သတင်းတော့တွေစုစည်းတင်ဆက်ပေးနေတဲ့တိုင်းရင်သတင်းလောအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင် VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို bami.voanews.com မှာလည်းပြန်လည်နားဆင်နိုင်ကြပါတယ်ရှင
် American ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်သောတာရှင်များခင်ဗျာရုရှားနိုင်ငံရဲ့အာဏာပိုင်အစိုးရဟာလူခွင့်ရေးဖောက်ဖျက်မှုအတော်များများကိုလက်လူရှုထားခဲ့တယ်လို့အမေရိကန်ပြည်ထောင်စုနိုင်ငံသားရေးဝန်ကြီးဌာနကထုတ်ပြန်တဲ့2015ခုနှစ်ကမ္ဘာနိုင်ငံတွေရဲ့လူခွင့်ရေးအခြေအနေအစီရင်ခံစာမှာဖော်ပြထားပါတယ်ပထမအဆုံးချက်ကိုပြောရမယ်ဆိုရင်အစိုးရအနေနဲ့အတိုက်ခံတွေအပေါ်မှာဖိနှိပ်တဲ့နီးလမ်းမျိုးစုံအသုံးပြုပြီးတော့နိုင်ငံသားတွေအနေနဲ့လွတ်လပ်ပြီးတရားမျှတတဲ့ရွေးချယ်တင်မြှောက်ပွဲကတဆင့်သူတို့ရဲ့ခေါင်းဆောင်ကိုရွေးချယ်တဲ့နေရာမှာအကန့်အသတ်တွေပြုလုပ်ထားပါတယ်လက်ရှိတုံးဆွဲနေစေအစ်စ်ပြတ်ထားလိုက်တဲ့ဥပဒေတွေဟာအနှောက်ယှက်ပေးဖို့တိတ်ခါချဖို့အစိုးရကိုဝေဖန်ပစ်တင်နေတဲ့သူတွေကိုအဖွဲ့အစည်းတွေကိုအရေးယူဖို့ရေးဆွဲထားတာဖြစ်ပါတယ်။ အစိုးရရဲ့အထူးပြစ်မှတ်ကတော့ယူကရိန်းအစိုးရကိုထောက်ခံပြောဆိုသူတွေယူကရိန်းနိုင်ငံပေါ်ရုရှားအစိုးရရဲ့ပြည်မှုဆက်ဆံမှုတွေကိုစန့်ကျင်နေသူတွေပဲဖြစ်ပါတယ်။ဒါရင်မကသေးပါဘူး။ရုရှားအစိုးရဟာလူမျိုးရေးမျိုးနွယ်စုဘာသာရေးလိင်တူချင်းစုံမဲ့သူအစရှိတဲ့လူနည်းစုတွေနဲ့ရွှေ့ပြောင်းနေထိုင်သူတွေအပေါ်ဥပဒေနီးလမ်းနဲ့နှိပ်ကွပ်မှုတွေလည်းဆက်လက်လှုပ်ဆောင်နေပါတယ်။ဒါရင်မကအစိုးရတာဝန်ရှိသူတွေဟာနိုင်ငံရေးပြောကမကင်းတဲ့အမှုခင်းတွေကိုခုခံကာဝေးမှုပေးဖို့ညှင်းဆိုကြပါတယ်။အစိုးရဟာနိုင်ငံအပေါ်တစ္ဆာဖောက်မှုတူလျုံမှုအစရှိတဲ့အမှုတွေကိုစစ်ဆေးဖို့နဲ့ရုရှားနိုင်ငံသားတွေမဟုတ်တဲ့တရားမဝင်နိုင်ငံတွင်းကိုခေါ်ဆောင်လာပြီးတော့ပြစ်ဒဏ်ပေးထားသူတွေကိုထားဖို့အတွက်လျှို့ဝှက်ထိန်းသိမ်းရေးစခန်းတွေဖွင့်ထားပါတယ်။အထူးသဖြင့်ယူကရိန်းနိုင်ငံသားတွေဖြစ်ကြပါတယ်။အစိုးရဟာထင်ရှားတဲ့သတင်းသမားတွေတက်ကြွလှုပ်ရှားသူတွေမတရားမှုတွေကိုဖွင့်ချပြောဆိုသူတွေနဲ့အတိုက်ခံနိုင်ငံရေးသမားတွေကိုတပ်ဖြတ်ခဲ့ကြရမှာတာဝန်ရှိသူတွေကိုဥပဒေကြောင်းအရအရေးကြီးဖို့ပြက်ကွက်နေစေဖြစ်ပါတယ်။အမှန်တကယ်ကိုပဲရုရှားနိုင်ငံဟာယူကရိန်းနိုင်ငံရဲ့အရှေ့ဘက်ကခွဲထွက်ရေးသဘုံတွေကိုအားပေးထောက်ခံခဲ့ပြီးယူကရိန်းနိုင်ငံရဲ့ခရိုင်းမီးယားကျွန်းဆွယ်ကိုနှစ်နှစ်ကြာသိမ်းပိတ်ထားစဉ်ဒေသတွင်းမှာဖြစ်ပွားခဲ့တဲ့အဆိုးရွားဆုံးလူခွင့်ရေးဖောက်ဖျက်မှုတွေအတွက်ရုရှားမှာတာဝန်ရှိပါတယ်။ဒွန်ဘတ်ဒေသမှာရုရှားနဲ့ခွဲထွက်ရေးတပုန်ရဲ့လက်ချက်နဲ့ရုရှားကဝင်ရောက်ကျူးကျော်သိမ်းပိတ်ထားရှိတဲ့ခရိုင်းမီးယားဒေသမှာရုရှားအာဏာပိုင်တွေကြောင့်ထောင်ပေါင်းများစွာရှိတဲ့အရက်သားတွေတေးကြီးဒဏ်ရာရရှိခဲ့ကြတယ်လို့နိုင်ငံတကာလေးလာစောင့်ကြည့်သူတွေနဲ့လူခွင့်ရေးအဖွဲ့တွေကပြောကြပါလေ။ခရိုင်းမီးယားကိုဝင်ရောက်ကျူးကျော်သိမ်းပိတ်ထားတဲ့ရုရှားအာဏာပိုင်တွေဟာကျူးကျော်သိမ်းပိတ်တာကိုဆန့်ကျင်တဲ့အုပ်စုတွေဖြစ်ကြတဲ့ယူကရိန်းအဖွဲ့တွေနဲ့ခရိုင်းမီးယားကတာတာစ်အဖွဲ့တွေကိုဖြိုခွဲခဲ့ကြပါလေ။နောက်ဆုံးမြောက်ပိုင်းကောကာဆပ်မှာဖြစ်ပွားခဲ့တဲ့အစိုးရတပ်ဖွဲ့တွေတပုန်နေအစ္စလာမစ်စစ်သွေးကြွတွေနဲ့ရာဇဝတ်ဂိုင်းနေကြဖြစ်ပွားတဲ့ပဋိပက္ခတွေအတွင်လူခွင့်ရေးချိုးဖောက်မှုတွေအများပြားရှိခဲ့တယ်လို့နေရာအနှံ့မှာဥပဒေစိုးမိုးမှုယိုယွင်းနေခဲ့ပါတယ်။ဒီလိုဖိနှိပ်နှိပ်ကွပ်တဲ့လုပ်ရက်တွေဟာအနာဂတ်ရုရှားနိုင်ငံနဲ့ပြည်သူတွေအတွက်အန္တရာယ်ဖြစ်ပါတယ်။အမေရိကန်နိုင်ငံယာယီဝန်ကြီးဂျွန်ကယ်ရီရဲ့စကားနဲ့ပြောရမယ်ဆိုရင်လူခွင့်ရေးကိုလေးစားလိုက်နာဖို့ပြက်ကွက်တဲ့အစိုးရတရားဟာဘလို့ပဲသူ့ကိုယ်သူအောင်မြင်ကြီးမြတ်တဲ့အစိုးရဆိုပြီးတော့သူ့ကိုယ်သူဟိတ်ဟန်နေထုတ်နေပါစေသူ့မှာကြွားဝါနေစရာမရှိတယ်လို့သူ့စီကတင်ယူစရာလည်းမရှိပါဘူးအောင်မြင်ပြည့်ဝတဲ့အလားအလာကောင်းတွေရအောင်ဘလို့မှလည်းမဆောင်ရွက်နိုင်ပါဘူးလို့ဆိုပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမြင်အားကိုတင်ပြလို့ကြည့်ပါပြီ
ရှင်တို့ခုနားဆင်ကြကြရတာကအမေရိကန်ဆိုရရဲ့သဘောထားအမြင်ပဲဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းကိုသိစေရပါတယ်ရှင် VOA ကနေတောက်ကြနေမနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုအချင်းချုပ်ပြီးတော့ဒေါက်ခင်မျိုးသက်ကကြေညာပေးပါမယ်ရှင
်ပြင်သစ်နိုင်ငံ Paris မြို့ကနေအီဂျစ်နိုင်ငံ Cairo ကိုပြန်တန်းလာတဲ့ Egypt Jet လင်းဟာကိုင်ရိုမြို့နားကိုရောက်လာချိန်မှာပဲပင်လယ်ထဲမှာပြစ်ချခဲ့တယ်လို့ယူဆပြီးရှာဖွေအဖွဲ့တွေဟာလင်းပျက်စီးပိုင်းဆိုင်တွေကိုမြေထဲပင်လယ်ထဲမှာရှာဖွေနေကြပါတယ်။အရင်သတင်းတွေမှာအပျက်စီးတွေကို Greek Journal တွေ့ခဲ့တယ်လို့ပြောပေမဲ့ဒါအမှန်ကန်မှုမရှိပါဘူး။အခုထိတော့ဒီလင်းပိုင်းဆိုင်တစ်ခုကိုမှမတွေ့ရသေးဘူးလို့အာနာဘန်တွေကပြောပါတယ်။ဒီလင်းပြစ်ချမှုဟာနှိပညာပိုင်းဆိုင်ရာချွေးမှုတဲ့အကျန်းဖက်မှုနဲ့ဆက်နွယ်ဖို့များနေတယ်လို့အရက်ဖက်လေကြောင်းဌာနအဝန်ကြီးကပြောပါတယ်။အင်္ဂါနေ့ကတောင်တရုတ်ပင်လယ်ပြင်ပေါ်ကနိုင်ငံတကာပိုင်နဲ့ထဲပြန်တန်းနေတဲ့ American စစ်လေယာဉ်တွေကိုတရုတ် Jet လေယာဉ်တွေကဟန်တာနှောက်ရှက်ဖို့ကြိုးပမ်းတဲ့နေရာမှာတရုတ် Jet လေယာဉ်တွေဟာအန်ဒီယန်ရှိတဲ့အပြုတ်မှုတွေလုပ်ခဲ့တယ်လို့ American တာဝန်ရှိသူတွေကပြောပါတယ်။ Israel-Palestine ပြဿနာအဆုံးသတ်ရေးဦးတည်ဆွေးနွေးပွဲကိုရှိလာတဲ့ပြင်သစ်နိုင်ငံ Paris မြို့မှာပြန်လည်ကျင်းပမှာဖြစ်ပြီးဒီဆွေးနွေးပွဲကို American ဝန်ကြီးနိုင်ငံခြားရေးဝန်ကြီး John Kerry တက်အောင်ပါပါ။ရုရှားနိုင်ငံကိုရောက်ရှိနေတဲ့မြန်မာသမ္မတဦးထင်ကျော်ဟာရုရှားသမ္မတဗလာဒီမီယာပူတင်နဲ့ကြက်တဲ့ဗရီနေမှာတီးခြားတွေ့ဆုံခဲ့ပါတယ်
။တရင်ချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီမနေ့စီစဉ်ထုတ်လုပ်ရေးမှုကမဲရင်ချင်းနိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျွန်အယ်လစန်ဖြစ်ပါတယ်။ကျွန်မကတော့နနာချမ်းပါရှင်။ VOA American တမနက်ဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ညနေဘက်6နာရီခွဲမှာထုတ်လွှင့်မဲ့စီစဉ်ကိုတော့လိုင်းနိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။ VOA ကိုနားဆင်ကြကြတဲ့အတွက်သောတာရှင်တွေအားလုံးကို VOA ကထူးပဲကျေးဇူးတင်ပါတယ်ရှင်။Thank you.
This program has come to you from the Voice of America, Washington.